to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်စက်တင်ဘာလ25ရက်စနေနေ့မနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ2540 50နဲ့ VOA ရဲ့ Facebook VOA ရဲ့ YouTube စာမျက်နှာတို့ကပါကျွန်တော်တို့ခုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်ဝီတင်ဆက်သွားမှာဖြစ်ပါတယ်ကျွန်တော်တို့ရဲ့ D Radio အစီအစဉ်ကိုရုတ်တံဖြစ်နေပါတင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုကိုစုံမိုးကြောင့်နဲ့အတူပြောပြပေးမှာပါ American Japan India နဲ့ Australia လေးနိုင်ငံခေါင်းဆောင်တွေဟာ Indo-Pacific Data Ring Democracy စောင့်ရှောက်ဖို့ကြေပေးခဲ့ကြပါတယ်အခုကုလသမဂ္ဂရဲ့86ကျင်းမြောက်ထရီနီလာကံမှာမြန်မာနိုင်ငံကိုစားပြုသူမင်ကွန်းပြောကြားဖို့မရှိပါဘူးတနက်စီမှာမြန်မာဒုက္ခသည်မိသားစုဝင်တို့ကတနက်နဲ့ပြစ်ခတ်မှုတစ်ခုဖြစ်ပွားခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေပြီးမှာတော့ဒီမြန်မာပြည်မှာလက်ရှိရင်ဆိုင်နေရတဲ့စီးပွားရေးအခြေအနေပေါ်လုပ်ငန်းရှင်တို့ရဲ့တင်ပြချက်ကတော့
အခုချိန်မှာသူတွေစီးပွားရေးမကောင်းဝင်ဝင်ကြားရတော့သူတွေရဲ့ consensus ပါဝါကျသွားတယ်ကျွန်တော်မင်းကဟိုမိတ်ဆွေပြောင်းတဲ့စကားပြောပြတယ်အခုကြက်သားလေးပေါ့တားသေးရအရင်ဒီကြတဲ့တော့စက်သားမတော်လို့ဤလုပ်ငန်းလေးတွေတော်တော်အခက်အခဲကြီးသက်ဆက်ပြီးတော့ဝယ်မယ်
တရင်နေပြီးမှနားဆင်ရဖို့ရှိပါတယ်ခင်ဗျာထိုင်းမြန်မာနယ်စပ်မှာမူရင်မောင်ကိုဂိုင်းနေနဲ့ထိုင်းလုံညုံရေးတပ်ဖွဲ့ဝင်တွေပြစ်ခတ်ကြပြီးတော့စိတ်ကြွဈေးတွေဖမ်းမိတဲ့အကြောင်းနဲ့တူကဘာကြီးပူနွေးလာတာကိုရီမှန်းလာတဲ့အတိုင်းထိန်းညှိနိုင်ပါမလားဆိုတဲ့အကြောင်းတခါအကြံပေးဆက်ဆံခံရတဲ့အမျိုးသမီးတွေကိုကူညီနေတဲ့အမေရိကန်အဖွဲ့အစည်းတစ်ခုအကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်။အဲဒီနောက်မှာတော့အမျိုးသမီးကန္တာသုတဆောင်တဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာကန္တာတွေကိုထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုစုံမိုးကျော်တို့ပြောပြပေးပါအောင်ဗျာ။
American, Japan, India နဲ့ Australia လေးနိုင်ငံခေါင်းဆောင်တွေက Indo-Pacific Data Ring Democracy ရေးကိုကာကွယ်စောင့်ရှောက်ကြဖို့အတွက်တောက်ကြနဲ့ဆွေးနွေးပွဲကနေတန်လိမ့်ထံချမှတ်ခဲ့ကြပါတယ်။ American သမ္မတ Joe Biden က Indo-Pacific Data Ring လုံခြုံရေးပူးပေါင်းဆောင်ရွက်တဲ့ India, Japan နဲ့ Australia လေးနိုင်ငံပါဝင်တဲ့ Quad အဖွဲ့ခေါင်းဆောင်တွေနဲ့လူကိုယ်တိုင်တွေ့ဆုံတဲ့ထိပ်သီးဆွေးနွေးပွဲကိုသမ္မတအင်ဂျူမာလက်ခံကျင်းပခဲ့ပါတယ်။ Democracy နိုင်ငံကြီးလေးနိုင်ငံအနေနဲ့ကာလတာရှိပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးလောက်ဆရာရှိတာဘယ်လိုလုပ်ရမလဲဆိုတာသိပြီးဖြစ်တယ်လို့စိန်ခေါ်မှုတွေကိုရင်ဆိုင်ကြမယ်လို့ဆွေးနွေးပွဲအပြီး India ဝန်ကြီးချုပ် Narendra Modi, Australia ဝန်ကြီးချုပ် Scott Morrison, Japan ဝန်ကြီးချုပ် Yoshihide Suga နဲ့ဆူရာတို့နဲ့အတူသတင်းစာရှင်းလင်းပွဲမှာသမ္မတ Biden ကပြောပါတယ်။ခေါင်းဆောင်လေးဦးဟာ March လတုန်းက online ကတွေ့ဆုံခဲ့တာဖြစ်ပြီးအခုပထမဆုံးလူကိုယ်တိုင်တွေ့ဆုံကြတာပါ။တရုတ်နဲ့ပတ်သက်ပြီးခေါင်းဆောင်လေးဦးကတိုက်ရိုက်ဘာမှထုတ်ဖော်မပြောကြခဲ့ပေမဲ့အခုဆွေးနွေးပွဲမှာတရုတ်ရဲ့ data ring ဩဇာကြီးမားလာမှုနဲ့ပတ်သက်ပြီးဦးစားဆွေးနွေးကြဖို့ရှိတာပ
ါ။ဆနစ်တာစီးရီးယားစစ်ပွဲအတွင်းအရတားနဲ့လက်နက်ကင်တပ်ဖွဲ့ဝင်တွေတေဆုံးသူစုစုပေါင်း3သိန်းခွဲကျော်ရှိကြောင်းကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးကပြောဆိုလိုက်ပါတယ်
။ List of 350,209 identified individuals killed in the conflict in Syria
2021ခုနှစ်မတ်လကနေ2022ခုနှစ်မတ်လအတွင်းသေဆုံးသူ 35,209 ယောက်ကိုကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်ကစီးရင်ပြုစုမှတ်တမ်းတင်ထားပါတယ်လို့ကော်မရှင်နာမင်းကြီးမီရှယ်ဘက်ရှလက်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာတောက်ကြနေကပြောဆိုလိုက်တာပါသေဆုံးသူတွေရဲ့နာမည်သေဆုံးသူတွေရဲ့ရက်သေဆုံးတဲ့ရက်နဲ့နေရာတွေကိုပြုစုထားနိုင်တယ်လို့ဆိုပါတယ်တကယ်တမ်းသေဆုံးသူအရေအတွက်ဟာဒီထက်အများကြီးပိုနိုင်တယ်လို့လည်းပြောဆိုပါတယ်။စီးရီးယားလူအခွင့်အရေးစောင့်ကြည့်အဖွဲ့တွေကတော့သေဆုံးသူ9သိန်းကျော်ရှိတယ်လို့ပြောဆိုထားပါတယ်။သေဆုံးသူ13ယောက်မှာတယောက်ဟာအမျိုးသမီးဒါမှမဟုတ်ကလေးသူငယ်ဖြစ်တယ်လို့လည်းကော်မရှင်နာမင်းကြီးကပြောဆိုပါတယ်။စီးရီးယားနိုင်ငံရဲ့အိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးခိုလုံခဲ့တဲ့ဒုက္ခသည်ပေါင်း9သန်း6သိန်းကျော်ရှိပြီးဥရောပတိုက်ကိုဝင်ရောက်ခဲ့တဲ့ဒုက္ခသည်ပေါင်းဟာ1သန်းကျော်ရှိပါတယ်။စီးရီးယားနိုင်ငံမှာသမ္မတဘာရှာအယ်အဆတ်ကိုစာကျင်ဒေါ်လာရက2012ခုနှစ်မှာပြည်တွင်းစစ်စတင်ခဲ့တာဖြစ်ပါတယ
်။အခုနယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့86ကျင်းမြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံကိုစားပြုသူမင်ကွန်းပြောကြားဖို့မရှိဘူးလို့က ုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျရစ်ကပြောကြားကြောင်း Reuters သတင်းမှာဖော်ပြပါတယ်။လက်ရှိမြန်မာအမေရိကန်ကိုယ်စားလှယ်ဦးကျော်မိုးထွန်းကလည်းဒီညလာကမှမြန်မာကိုယ်စားလှယ်မင်းကွန်းပြောကြားမှာမဟုတ်ကြောင်း Reuters ကိုပြောကြားခဲ့တယ်လို့ဆိုပါတယ်။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အရသာအစိုးရကခန့်အပ်ထားတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအသံကြီးဦးကျော်မိုးထွန်းဟာအခုတနင်္လာနေ့မှာကုလအဖွဲ့ဝင်193နိုင်ငံရှေ့မှောက်မင်းကွန်းပြောကြားဖို့ရှိတယ်လို့အစိုးရပိုင်းကမျှော်လင့်နေကြတာဖြစ်ပါတယ်။ဒီညလာကရဲ့အဆင့်မြင့်ကိုယ်စားလှယ်အဆင့်ဆွေးနွေးပွဲတွေမှာမြန်မာကိုယ်စားလှယ်မင်းကွန်းမပြောကြားတဲ့ရကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်နေရာမှာဦးကျော်မိုးထွန်းဆက်ရှိနေမှုကိုကန့်ကွက်မှာမဟုတ်ဘူးလို့တရုတ်ရုရှားတို့နဲ့အမေရိကန်တို့ကြားနားလည်မှုတစ်ခုရထားတယ်လို့တန်တမန်အတိုင်းဝန်ရဲ့ပြောကြားချက်ကို Reuters သတင်းမှာဖော်ပြပါတယ်။ဦးကျော်မိုးထွန်းကလည်းတရုတ်ရုရှားနဲ့အမေရိကန်အပါအဝင်ကုလသမဂ္ဂ Credential Committee အဖွဲ့ဝင်နိုင်ငံတချို့ကြားနားလည်မှုရယူထားတာကိုသူသိထားကြောင်းနဲ့အခုညီလာခံမှသူမင်းကွန်းပြောကြားမှာမဟုတ်ကြောင်း Reuters ကိုပြောကြားခဲ့တယ်လို့ဆိုပါတယ်။မြန်မာစစ်ကောင်စီကဦးကျော်မိုးထွန်းနေရာအတွက်စစ်တပ်အရာရှိအောင်ဦးအောင်သူရိန်ကိုအမည်စင်းတင်သွင်းထားတာပါ။တမကြီးဦးကျော်မုတ်ထွန်းမြန်မာနိုင်ငံကိုစားပြုပြီးဆက်လက်တာဝန်ယူနိုင်အောင်အမေရိကန်နဲ့တရုတ်တာဝန်ရှိသူတွေတန်တမာရေးရညှိနှိုင်းထားကြောင်းမကြာသေးခင်ကပဲသတင်းတွေထွက်ပေါ်ခဲ့တာပါသဘောတူညီချက်တစ်စိတ်တစ်ပိုင်းအရတမကြီးကလည်းအထွေထွေညီလာခံမှာမင်းကွန်းပြောတာအပေါဝင်ပြင်းထန်တဲ့ဝေဖန်မှုတွေမလုပ်ဖို့ညှိနှိုင်းချကြောင်းသတင်းတွေမှာဖော်ပြကြတာဖြစ်ပါတယ
်ရိုဟင်ဂျာဒုက္ခသည်ပြဿနာဟာ၅နှစ်ကြာရှိလာပေမဲ့အခုချိန်ထိမဖြေရှင်းနိုင်သေးတာကြောင့်နိုင်ငံတကာအတိုင်းအဝန်ကဝန်ကုန်ကူညီကြဖို့ဘင်္ဂလားဒေ့ချ်ဝန်ကြီးချုပ်ရှိခ်ဟာစီနာကကုလသမဂ္ဂမှာပြောဆိုလိုက်ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကြောင့်ရိုဟင်ဂျာအရေးမရေမရာဖြစ်နေပေမဲ့လည်းရေရှည်ပြည်လည်မဲ့လမ်းနီးလမ်းတွေကိုနိုင်ငံတကာအတိုင်းအဝန်ကအာရုံစိုက်ပြီးတက်တက်ကြွကြွဝန်ကုန်ကူညီဖြည့်ရှင်းကြဖို့မျှော်လင့်ကြောင်းတောက်ကြာနေကကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်တဲ့အခြေအနေတွေကိုမြန်မာနိုင်ငံဘက်ကဖန်တီးပေးဖို့လည်းတိုက်တွန်းခဲ့ပါတယ်။ဒုက္ခသည်တွေဂုံတိတ်ကရှိရှိလုံခြုံမှုရှိရှိနေရပြန်နိုင်အောင်အရှိတောင်အရှာနိုင်ငံများအသင်းအာဆီယံအပါအဝင်ဒေသတွင်းနဲ့နိုင်ငံတကာကကူညီကြဖို့ကိုလည်းပြောသွားပါတယ်။ဝေဝံစရာတွေတွေ့ကြုံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြတဲ့ဒုက္ခသည်တွေတဲကတချို့ကိုမရှမ်းကြားကျွမ်းမှာပြောင်းရွှေ့စီစဉ်ထားတာတွေကိုဗစ်ကာဝစီထိုးပြီးတဲ့အစီအစဉ်တွေကိုလည်းရှင်းပြခဲ့ပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့နေကြားဆောင်ကင်းစခန်းတွေကို ARSA ရွင်ကြားအစွန်ရောက်တွေက2019တုန်းကတိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့မြန်မာစစ်တပ်ရဲ့စီအေတွေကြောင့်နောက်ဆက်တွဲသိမ်းနဲ့ချီတဲ့ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံပဲတိတ်ဆောင်သွားခဲ့ကြတာပါမြန်မာအာဏာပိုင်တွေကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိမပြုလက်မခံပေမဲ့ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစီစစ်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ်ဖေဗူအာရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရိုဟင်ဂျာဒုက္ခသည်အရေးကိုဘယ်လိုဆက်လက်ကင်တွယ်မလဲဆိုတာရှင်းရှင်းလင်းလင်းတော့မသိရသေးပါဘူး NUG မြို့သားညီညွတ်ရေးအစိုးရကတော့ရိုဟင်ဂျာတွေအပါအဝင်လူနည်းစုအခွင့်အရေးကိုကာကွယ်ဖို့1982ခုနှစ်နိုင်ငံသားဖြစ်ရေးဥပဒေကိုပြန်လည်ပြင်ဆင်ဖို့ဂရုပြုထားပါတယ်ခင်ဗျာ
ဒီရေအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ညာပိုင်းဒိုမီတာ40 kHz 9133ညာပိုင်းဒိုမီတာ51 kHz 5859နဲ့ပိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြညာနေပါတယ် American Mexico နယ်စပ်မှာရှိတဲ့ Haiti ဒုက္ခသည်တွေပေါ်မှာ American ဘက်ကပြုတ်မှုခဲ့တာနဲ့ပတ်သက်ပြီးသမရတူအနေနဲ့သူအပြည့်အဝတာဝန်ယူတယ်လို့သမရဂျိုးဘိုင်ဒန်ကတောက်ကြနေမှာပြောပါတယ်။မကြာခင်ရက်တွေအတွင်း American နယ်စပ်ဒေသလုံခြုံရေးတာဝန်ရှိသူတွေရဲ့ Haiti ဒုက္ခသည်တွေနဲ့ပတ်သက်တဲ့ကြမ်းတမ်းတဲ့ကင်တွင်မှုတွေဟာနိုင်ငံအတွက်အဆက်ရစေတယ်လို့သမရကအင်ဒီရောသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါဟာရှက်စရာကောင်းရုံနဲ့မကဘဲအန်ဒီဘာရှိနေတဲ့အတွက်မှားယွင်းတဲ့လုပ်ရဖြစ်ကြောင်းဒီကိစ္စကိုစုံစမ်းစစ်ဆေးမှာဖြစ်ကြောင်းလည်းပြောပါတယ်။ Mexico နယ်စပ် Texas ပြည်နယ် Del Rio မြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းက American နိုင်ငံနဲ့ဝင်ဖို့ကြိုးစားတဲ့ Haiti ဒုက္ခသည်ကတထောင်ခွဲလောက်ရှိတာဖြစ်ပြီးအခုတော့ထောင်ကနန်းလောက်ပဲခြံတော့တယ်လို့ American အမိမြေလုံခြုံရေးဌာန DHS ကပြောပါတယ
်။တရုတ်နိုင်ငံ Huawei ဆက်သွယ်ရေးလုပ်ငန်းကြီးရဲ့ထိတ်တန့်ရရှိသူအပေါ်ရာဇဝတ်ကြောင်းတဲ့တရားစွဲဆိုထားတဲ့အမှုကို American တရားရေးဌာနနဲ့ညှိနှိုင်းပြီးပြည်လည်မှုရရှိသွားပါတယ်။ American နဲ့တရုတ်နိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာညှိနှိုင်းပြည်လည်မှုရရှိခဲ့တာကြောင့် Huawei ကုမ္ပဏီရဲ့ဘဏ္ဍာရေးဆိုင်ရာအမှုဆောင်အရာရှိချုပ်လည်းဖြစ်ကုမ္ပဏီထူထောင်သူရဲ့သမီးလည်းဖြစ်တဲ့ဖြစ်သူဟာလက်ရှိထိန်းသိမ်းထားတဲ့ကနေဒါနိုင်ငံကနေတရုတ်နိုင်ငံကိုပြန်နိုင်မဲ့အလားအလာတွေထွက်ပေါ်လာပါတယ်။တရားစွဲဆိုခဲ့တဲ့အမေရိကန်နိုင်ငံသားရဲ့ဌာနနဲ့တရားစွဲဆိုသူတရားစွဲဆိုခံရသူမန်ဝမ်ဂျိုတို့အကြားအမှုကိုအဆုံးသတ်နိုင်ဖို့သဘောတူညီချက်ရရှိခဲ့ကြောင်းအမေရိကန်တရားရေးဌာနကပြီးခဲ့တဲ့တောက်ကြနေ့ကနယူးယောက်မှာပြုလုပ်တဲ့ကြားနာပွဲမှာတရားသူကြီးကိုရှောက်တင်ခဲ့ပါတယ်။
အမေရိကန်တောင်ပိုင်းတန်နစီပြည်နယ်မမ်ဖစ်မြို့ကိုလီယာဗယ်ရပ်ကွက်ကခရိုဂါကုန်းဆောင်ဆိုင်မှာအမျိုးသမီးတူတေဆုံးပြီး14ဦးဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုမှာတနသမားဟာမြန်မာဒုက္ခသည်မိသားစုတစုကဖြစ်ကြောင်းရဲတပ်ဖွဲ့နဲ့နှိစက်သူတွေကိုကိုးကားပြီးတရင်တွေမှာဖော်ပြပါတယ်။တနသမားဟာလူကုန်းတန်ရက်ကွက်ကကုန်းဆောင်ဆိုင်မှာဆူရှိလုပ်ငန်းလုပ်ကင်နေတဲ့ထန်အုပ်ဆိုသူဖြစ်ပြီးပြစ်ခတ်မှုအတွင်းသူ့တနက်ဒဏ်ရာနဲ့ပဲတည်ဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ပြစ်ခတ်မှုကိုတဦးတည်းကျူးလွန်ခဲ့တာဖြစ်ကြောင်းအကြောင်းရင်းကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေကြောင်းဖြစ်ပြောပါတယ်။ပြစ်ခတ်ခံရသူတွေထဲမှာဆိုင်ဝန်တန်း10ဦးနဲ့ဈေးဝယ်သူ9ဦးပါဝင်ပြီးတည်ဆုံးသွားသူအမျိုးသမီးက Olivia King ဖြစ်ကြောင်းကော်လံဘီယာဗီလ်ရဲ့ချုပ်ဒေးလ်လင်းကပြောပါတယ်ပစ်ခတ်မှုတွင်ဒဏ်ရာရသူတွေရဲ့တချို့ကအခြေအနေဆိုးနေစေဖြစ်ကြောင်းပြောပါတယ်ပစ်ခတ်မှုကျူးလွန်သူရဲ့မိဘတွေကတော့ Nashville မြို့မှာနေထိုင်ကြပြီးမြန်မာခရစ်ယာန်အတိုင်းဝိုင်းကဖြစ်ကြောင်းမိသားစုနဲ့နှိစက်သူတို့ကိုကိုးကားပြီး AP သတင်းမှာဖော်ပြပါတယ
်ကိုဗစ်ကာကွယ်ဆေးထိုးပြထားသူတွေအနေနဲ့နောက်ထပ်အင်အားဖြည့်ကာကွယ်ဆေးတစ်လုံးထပ်ထိုးကြဖို့သမ္မတဘိုင်ဒန်ကတောက်ကြနေမှာတိုက်တွန်းလိုက်ပါတယ်ဒါအပြင်ကာကွယ်ဆေးမထိုးရသေးသူတွေနဲ့အနေနဲ့လဲကာကွယ်ဆေးထိုးဖို့မြစ်တာရပ်ခိုင်လိုက်ပါတယ်အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးဌာန CDC ကနေလွန်ခဲ့တဲ့6လကဖိုင်ဇာကာကွယ်ဆေးထိုးထားသူတွေအနေနဲ့ကာကွယ်နိုင်ဆွမ်းကိုတိုးမြှင့်ဖို့အတွက်ကာကွယ်ဆေးနောက်တစ်လုံးထပ်ထိုးလို့ရတဲ့အကြောင်းအတည်ပြုချက်ထွက်လာပြီးနောက်တစ်နေ့မှာပဲသမရရဲ့အခုလိုတိုက်တွန်းချက်ထွက်ပေါ်လာတာပါအသက်65နှစ်နဲ့အထက်အသက်အရွယ်ရှိသူတွေနဲ့ဈေးဝင်တန်းကျောင်းဆရာဆရာမတွေလိုယောဂကုသနိုင်ခြင်းပိုများသူတွေကိုအင်အားဖြင့်ကာကွယ်ဆေးကိုစတင်ထိုးပေးဖို့ CDC ကအတည်ပြုခဲ့ပါတယ်။ဒါ့အပြင်အသက်50ကနေ64နှစ်ကြားရှိကျန်းမာရေးအခြေအနေအရလိုအပ်သူတွေကိုလည်းထိုးပေးမှာဖြစ်ပါတယ
်။စနေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုဇော်မိုးကျော်နဲ့တော်ခင်မျိုးသက်တို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့အရင်ဦးဆုံးသတင်းပေးပို့ချက်တွေကိုစက်တိုက်ဆူဆူလို့ထုတ်လွှင့်သွားမှာဖြစ်ပါတယ်မြန်မာအစည်းအဝေးအခြေအနေပေါ်လုပ်ငန်းရှင်တွေနဲ့အကဲခတ်တချို့ရဲ့အမြင်ကိုလည်းအရင်ဆုံးတင်ပြခြင်းပါတယ်ကိုဗစ်ကာယရောဂါနဲ့ဒီဆရာနာသိမ့်မှုရဲ့နောက်ဆက်တွဲနိုင်ငံရေးအကျပ်အတည်းတွေကြုံနေရတဲ့မြန်မာနိုင်ငံမှာလုပ်ငန်းတွေအပြည့်အဝမလဲပတ်နိုင်တာကြောင့်ဝင်ငွေထိခိုက်နေရသလိုသုံးဆွဲနိုင်မှုကလည်းတိတိတသာကျဆင်းလာတယ်လို့လုပ်ငန်းရှင်တွေနဲ့စီးပွားရေးလေ့လာသူတွေကသုံးသပ်ပါတယ်ဒီလိုအကြတဲ့တွေကြောင့်စီးပွားရေးပြိုလဲနိုင်တယ်ဆိုတဲ့အခြေအနေထိကြုံရမှာကိုပြည်တွင်းကစိုးရိမ်နေကြပြီးဒါတွေကိုအ мян ဆုံးပြုပြင်ပြောင်းလဲရေးလုပ်ဖို့လိုတယ်လို့တိုက်တွန်းနေကြတာပါကိုဝင်းမင်းကပြောပြပေးပါဦးဗျာ
ဟုတ်ကဲ့ဝင်ငွေနဲ့စီးပွားထိခိုက်ပြီးသုံးဆွဲမှုတိတိတသာကျဆင်းလာတာကိုရွှေလင်းမန်းစက်မှုဆောင်ကအမည်မဖော်လိုသူစီးပွားရေးလုပ်ငန်းရှင်က
ဒီထဲမှာလည်းလူရဲသုံးသပ်နိုင်မှုကြားတယ်။နောက်နိုင်ငံသားကလည်းဟိုသုံးသပ်နိုင်မှုကြားတယ်။ဥပမာလူပြည်ဆိုရင်ဟိုကျွန်တော်တို့ဒီချင်းဒီနှစ်တစ်နှစ်လုံးဝယ်စားမဝယ်ဝယ်တလောက်ဝယ်ပေါ့နော်။အဲ့တော့ပြောချင်တာလူရဲဟိုဒီကိုဗစ်ကြောင့်လည်းအပြစ်သိမ့်မထွက်ကြဘူး။ပြစ်သိမ့်မထွက်ရင်ဝယ်စားဝယ်ချက်အများကြီးဝယ်ကြမလို့ပေါ့နော်။နောက်တစ်ခုကလူရဲစီးပွားရေးမကောင်းတဲ့ဘလူအမှပဲဝယ်မယ်။ဒီချိန်မှာစီးပွားရေးလူတွေစီးပွားရေးမကောင်းဝင်ဝင်ကြားရတော့လူရဲ conversation power ကျသွားတယ်။အကုန်လုံးကျတာ။အခုဆိုရင်ကျွန်တော်မင်းကဟိုမိတ်ဆွေကြောင့်လည်းစကားပြောပြတယ်အခုကြက်သားလေးပေါ့အသားလေးကအရင်ကြီးကြတဲ့ဆိုတော့စက်သားမတော်လို့ရီလုပ်ငန်းတွေဆိုတော့အခက်ခဲနေရတယ်။ဟောကြသူတို့ဆိုရင်နေ့စဉ်အကောင်ကြီးတစ်ခါခါဆက်တောင်းတဲ့ချီချီအဲ့ကောင်တွေသူတို့တော့ဆက်ပြီးတော့ဝယ်မဲ့လူမရှိလို့ waste ဖြစ်လို့လာရတယ်ပေါ့နော်။ဒီချေကတော့ကျွန်တော်တို့အားလုံးအတွက်ကဟို survival ပေါ့ပေါ့နော်။ဘယ်လိုရှင်းပြရမလဲဆိုတဲ့ဥစ္စာကိုအကောင်းဆုံးပြောင်းကြိုးစားနေရတဲ့အခြေအနေမှာရှိပါတယ
်။အလားတူဖနှက်ချုပ်လုပ်ငန်းမှာလည်းအထည်ချုပ်လုပ်ငန်းလောက်မဆိုးပေမဲ့အမှားတော့ကျလာပြီးရှင်းတန်းအောင်တောင်းခံနေရတယ်လို့မြန်မာနိုင်ငံဖနှက်ချုပ်သင်ဥက္ကဋ္ဌဦးအောင်မင်းကဆိုပါတယ
်အဲ့လက်ရှိချိန်ကကျွန်တော်နိုင်ငံတော်တော်စီးပွားကြတယ်ကြာအခုလူအားလုံးကဘာလို့စားမှာမသိအောင်အဓိကကိုဗစ်ကအဓိကကိုဗစ်ကအခုပထမလိုင်းဒုတိယလိုင်းတတိယလိုင်းတတိယလိုင်းကျွန်တော်တော်တော်လေးခံရရလေလာဈေးတွေကြောင်းလို့မရဈေးတွေပိတ်တယ်ခီးရသွားလို့မရဘူးအမျိုးမျိုးပေါ့နော်နောက်ပြီးတော့ဆော့လေးတွေမဆော့ပါဘူးနော်ဆော့မယ်ဆိုရင်လူဝယ်မဲ့လူမရှိဘူးပြဿနာလည်းတော့မရှိဘူးနောက်ဗန်ကြက်ကလာလေးရှိတယ်ဗျာငွေကြီးကကျဲစရာထုတ်လို့မရဘူးလည်းဒီဘက်ကလုပ်ငန်းတွေကအများကြီးပေးသိမ်းတာကြတော့မတွေ့သေးပါဘူးကြီးတော့တချို့နှစ်ခုရှိမယ်ချက်ကျုပ်တော့ကျွန်တော်တို့ကမစိုးဘူးဟို order ကြရင်ကြတော့များဥပမာဆိုလို့မှအရင်တော့ဟလာတလောက်ကွန်တိနာအလုံး100ပို့တယ်ဆိုချင်းလူကြီးမှာကွန်တိနာအလုံး80 60လောက်တော့ပို့နိုင်သေးတာပေါ့နော်အတုံးရကလုံးတော့40ကလုံးတော့ကြာသွားတာပေါ့ဒါပေမဲ့လုပ်ငန်းတော့လက်ပတ်နေတော့မယ်ပေါ့နော်တောက်ခံနေကြတော့မယ်ပေါ့ဗျာ
အဲ့ဒါတော့အခုလိုတောက်ခံနိုင်အောင်အမြန်ပြုပြင်ပြောင်းလဲတင်တာကိုမေးရမှာရှင်လင်းပန်းစက်မှုဆောင်ကစီးပွားရေးလုပ်ငန်းရှင်က
အခုလက်ရှိရှင်လင်းပါဘတ်စမီနဲ့ငွေကြေးစနစ်ဒေါ်လာစင်းလုံးတွေပတိကျမှုကဒီဘတ်စုံပေါ်တော့ဒါတွေဒီနောက်ချားပေါ့ ကြီးပွားရေးခန္ဓာကအကြောင်းရေးအခက်ခဲပေါ့အဲ့ဒါကြီးကိုကျွန်တော်စပေါင်းစုံကနေပြဖြေရှင်းရမှာပေါ့ဥပမာကျွန်တော်တို့ဒေါ်လာကြီးတက်တယ်ဆိုတာလိုအပ်ချက်များတယ်ပေါ့အဲ့တော့ဘာလို့ဒေါ်လာလိုအပ်ချက်များလဲဆိုတော့တော်တော်များများကိုနိုင်ငံခြားကညီဝယ်သွင်းတော့အဲ့တော့နိုင်ငံခြားမှာလို့ဝယ်သွင်းလဲဆိုတော့ဒီကိမထုတ်ဝခက်တာပေါ့ဒီကိလို့မှုကုန်ကြစီနိုင်ငံခြားဝယ်သွင်းတဲ့ကုန်ကြစီနိုင်ငံခြားဝယ်သွင်းပြီးရောင်းလိုက်တာပို့ပြီးတော့ရက်ရပြောပြောကြတော့ဥပမာ ease of doing business လုံးတကယ်မရှိတဲ့အနေထားကကျွန်တော်တို့ banking မှာ166လောက်ရှိတယ်ခြားနိုင်ငံအာဆီယံနိုင်ငံတွေကြီးလိုက်ချိုးစုံ2 3တော့မှရှိချိုးစုံ20တွဲမှရှိရောတို့တဲ့အကောအပေါ်မှာရှိရဲအဲ့တော့ဟို ease of doing business ခက်တဲ့အတွက်ဒီခြားနိုင်ငံက investment လာလုပ်မယ်ဆိုတော့ဗမာနိုင်ငံဒီမလာကမ်ဘောဒီးယားကိုသွားမလားဒီနေကိုသွားမလားဆိုခြားသူသွားနိုင်ငံအနေထားကိုပို့ပြီးတော့ရွေးချယ်လို့နောက်တစ်ခုကလည်း refund တွေအတွက်ဟိုဒီဟာကို mechanism တွေကျွန်တော်ပေါ်ဆောင်ပေးဖို့လိုတယ်ဒါမှသာလေကျွန်တော်ဒီတွင်အဓိကတော့ဈေးထိုးနိုင်နိုင်ငံကမဝယ်အောင်နိုင်ငံကမဝယ်နိုင်ငံကမလုပ်ဘူ
းနောက်အခုလိုလုံနိုင်ဖို့နောက်အမြန်ဖြည့်ရှင်းတင်တာကိုလည်းဥအောင်မင်းက
လုံတာကိန်းတာရှိအောင်ဖြစ်နိုင်လို့ရှင်အကုန်ဖြည့်လျှော့ပလိုက်ပြဒီဥပမာဆိုတဲ့တော့ကျွန်တော်ဒီမှာအရင်ဆုံးဆိုရှင်ဟိုစေယုံတစ်ခုစောက်မယ်လို့ရှင်ညီမရှိဘူးရှိတဲ့ညီကလည်းဟိုသတ်မှတ်ထားတဲ့ဒုနာစက်မှုစုညီမစေယုံကစောက်လို့ရမယ်အဲ့ဒီတခြားနေရာမှာဥပမာကကြာထိုင်းဆိုလို့ရှင်လေငွေနှုတ်ရင်းဝယ်လိုက်တယ်အဲ့မှာစေယုံစောက်တယ်နီနာကကတ်မဲ့လူမရှိရင်စေယုံစောက်ပြီးသူတို့ရတယ်မြန်မာနိုင်ငံဒီနေရာတစ်ခုပဲဒီမြေတစ်ခုပဲသူတို့ကစက်မှုစုဖော်ပြရတယ်သူတို့ကသူတို့မြေကွက်ချပြီးတော့လက်ဦးယူတဲ့ကွာယူသွားပြီးပြီဆိုတော့တကယ်တမ်းနိုင်ငံက investor လာလောက်မြေမရှိတော့ဘူးအဲ့လက်ကိုင်းရတဲ့ကောင်တွေလည်းမတရား order ပဲမြေကိုသူတို့အဲ့လိုမျိုးနဲ့ကျွန်တော်နိုင်ငံအများကြီးကျွန်တော်တို့မြေမရှိလို့စေယုံမစောက်နိုင်လို့ကြံဟိုကမ္ဘောဒီးယားကြောင်းသွားတာတို့ဗီယက်နမ်ကြောင်းသွားတာအများကြီးပဲ
ဒါဖြင့်စီပွားရေးလေလာသုံးသက်သူဦးမင်းခင်ကလည်းအရင်တုန်းကလိုမမှားပဲအခုဆက်တင်တင်တာကို
ကျွန်တော်တို့ကကိုနီးကိုဟန်နဲ့ရက်တီရေးအတွက်ကျွန်တော်နှစ်ပေါင်းများစွာလုပ်ခဲ့တဲ့အခါအထူးသဖြင့်လွန်ခဲ့တဲ့နှစ်30ကျော်မှာအများကြီးကျွန်တော်တို့ဒုက္ခရောက်ခဲ့တယ်။အခုလွန်ခဲ့တဲ့10နှစ်မှာဒါတွေကိုပြန်ပြင်ရတယ်။ပြန်ပြင်ရတော့ကိုနီးကိုဟန်နဲ့လုပ်တာတွေကဘာမှဝင်မဆက်ဘူး။အများနဲ့ဝင်ပြီးတော့စီပွားရေးကျွန်တော်မလုပ်နိုင်ဘူး။နေဆက်ကုန်သွယ်ရေးကိုပဲဥပမာပေးမယ်။နေဆက်ကိုပစ္စည်းရောက်ပြီးတော့မှဟိုဘက်ကဝယ်မှကျွန်တော်တို့ကအကြောင်းရမယ်။ဟိုဘက်ကမဝင်မြောင်းအောင်နောက်ဆုံးဟိုဘက်ကပြီးတဲ့စီနဲ့ပြောလိုက်ရတယ်။ဒေလန်းကပဲသွားသွားတကယ်တော့နေဆက်ကုံတွေဟာနေဆက်ချင်းချင်းလုတ်တဲ့လုံနေဆက်ကပဲထွက်ထွက်ပုံမှန်ကုံတွေပုံစံနဲ့တွေ့ရတယ်။ဆိုလိုတာကကျွန်တော်တို့ကုန်ပစ္စည်းကဘယ်နေရာမှာပဲရှိနေနေသက်ဆိုင်ရာလမ်းကြောင်းတွေပုံမှန်ကုံတွေနီးလမ်းတိုင်းအလုံးလုံးလို့ရနေတာ
။တကယ်တော့မြန်မာနိုင်ငံမှာကိုဗစ်ဒဏ်ခံရပြီးသားစီးပွားရေးဟာလက်ရှိဆက်ရနာသိမ်းမှုမှာပိုဆုတ်ယုတ်ကျဆင်းလာနေတာမို့ကျန်းနလန်ထူနိုင်ရေးစစ်ကောင်စီဘက်ကလည်းငွေကြေးစိုက်ထုတ်ကူညီပေးဖို့လိုနေပြီလို့စီးပွားရေးလုပ်ငန်းရှင်တွေကထောက်ပြနေပါတယ်ခင
်ဗျ။ဦးဝင်းမင်းတင်ပြခဲ့တာပါခင်ဗျာ။အခုတော့ဒီထိုင်းနယ်စပ်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါ။မြန်မာနိုင်ငံရဲ့နယ်စပ်ဖြစ်တဲ့ထိုင်းနယ်စပ်မှာဒီရက်ပိုင်းလဲမူရစ်ဆေးဝါးမောင်ကိုသမားတွေကိုတန်လျာရှိသူတွေဖြစ်ဒီထိုင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်ဖမ်းဆီးပြီးစိတ်ကြွစေအမြောက်အများကိုလည်းတင်းစီရမိခဲ့ကြောင်းထိုင်းအာနာပိုင်းကသတင်းထုတ်ပြန်ပါတယ်။တချိန်တည်းမှာပဲချင်းရန်ခရိုင်မှာငွေမဲခွာချပေးနေလဲလို့မတင်ကြတဲ့ကုမ္ပဏီတစ်ခုကလည်းစီးနှင်းရှာဖွေခဲ့ပါတယ်။အပြည့်စုံကိုထိုင်းအခြေစိုက် VOA သတင်းတော့မအေးမှာသတင်းပေးပို့ပါတယ်ခင်ဗျာ
။ထိုင်းမြောက်ပိုင်းချင်းရန်ပြည်နယ်မိုးဆက်ကျေးရွာမဲခေါက်သွန်နေကြားတတော်အတွင်အမှတ်30နှစ်နေကြားသောတရင်တပ်ဖွဲ့တွေနဲ့မူရမောက်ကိုသမား15ဦးတို့ရင်ဆိုင်ပစ်ခတ်မှုတွေဖြစ်ပွားခဲ့တဲ့ဖြစ်ရပ်မှာမူရမောက်ကိုသမား2ဦးသေဆုံးခဲ့ပြီးတခြားလက်နက်ကိုင်တွေကတော့လာလန်းတိုင်းစုခွာထွက်ပြေးကြပြီးစိတ်ကြွစည်းတွေတည်ဆောင်လာတဲ့85လုံးကိုဆွန့်ပစ်ခဲ့ကြပါတယ်။အဲ့ဒီထဲမှာစိတ်ကြွစည်းပြားတပ်တန်းခွဲကိုတင်စီရမိပြီးမူရမောက်ကိုသမား2ဦးကိုလည်းအသေးပစ်ခတ်ဖမ်းမိခဲ့တယ်လို့ဆိုပါတယ်။တစ်ဆက်တည်းမှာပဲစက်တင်ဘာလ23ရက်နေ့ကတပ်ပီနယ်မဲဆောက်မြို့နယ်အတွင်းမှာပဲမူရစေဝါကနေရတဲ့တရားမဝင်ငွေမဲတွေကိုငွေပြူဖြစ်ပြန်တဲ့အသက်သွင်းပေးနေတဲ့မြန်မာနိုင်ငံသားပိုင်ရတနာကုမ္ပဏီတစ်ခုကိုလည်းဝန်ရောက်စီးနှင်းခဲ့ပြီးဘန်းငွေ43သန်းရှိတဲ့နေအိမ်ကရတနာပစ္စည်းတွေနဲ့ကားတွေကိုလည်းတင်စီလိုက်ပါတယ်။မှုကင်းသတင်းထုတ်ပြန်ရေးဆိုင်ရာရဲမှူးစုံခနဲ့ပိုင်ရာစုကမဲဆောက်ဖြစ်စဉ်နဲ့ပတ်သက်လို့ထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်
။ဒါကပို့ဆက်တာဒါကจะเน้นจำถ้าจะเน้นจำให้มีการเปิดตัวขยายผลในทุกคดีที่เป็นรายสำคัญสำคัญนะครับในคดีนี้มีการ
ကျွန်တော်တို့အရေးပေါ်မူဝါဒချမှတ်တာကတော့မူရစေဝါတွေကိုနောက်ွယ်ကနေကြိုးကင်ချဲလဲနေသူတွေမူရစေဝါကနေရတဲ့ငွေမဲတွေကိုငွေပြူဖြစ်ခွာချပေးနေသူတွေမူရစေဝါကိုရက်တစ်ခုလုံးကိုပါဖမ်းပြီးအပြစ်ပေးနိုင်အောင်စ조사နေပါတယ်ဆိုပြီးပြောဆိုသွားတာပါထိုင်းအစိုးရအနေနဲ့တစ်နှစ်အတွင်းထိုင်းမြန်မာနယ်စပ်ရွှေတရီကန်ဒေသတို့ Say to Azibao, Tamang Chaucejo, Pansi Nangabi, Muya Tiakan, Chaoya Lisa de Unedu, by Samu Dambo, Bang with Tan Chaoyago, Nangan of Pieta Yugeja, Tanang and Yapanga, Muya Nay Tao and Shidu regard the Intopian Evarishin.
You in my wife's season yet, Riune Jumin Tanya told in Jabugo, a same UH issue Nas and I move, UE mobile app at Tiku, smartphone with my download Junaimabi. Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုသောရရှင်တွေရှုစားနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းလှော်တပုတ်ကိုပြောပြခြင်းပါတယ် Paris သဘောတူညီချက်နဲ့အညီကမ္ဘာကြီးပူနွေးလာမှုကိုထိန်းချုပ်ကန့်သတ်ဖို့ရည်မှန်းထားပေမဲ့လည်းရည်မှန်းချက်တွေအတိုင်းပြည့်မီမာလားဆိုတာကိုသိပ္ပံပညာရှင်တွေကစိုးရိမ်နေကြပါတယ် Paris သဘောတူညီချက်အရကမ္ဘာကြီးအပူချိန်တိုးလာတာကို2050ခုနှစ်အရောက်မှာ 1.5 ဒီဂရီစင်တီဂရိတ်အဖြစ်ထိန်းချုပ်ထားနိုင်ဖို့ရည်မှန်းထားတာပါ The United in Science အဖွဲ့ကြီးရဲ့2022ခုနှစ်အစည်းအဝေးခန်းစားဒီအကြောင်းကိုဖော်ပြထားပါတယ် VOA သတင်းတော့ Lisa Shrine ဇနီဘာမြို့ကနေပေးပို့တဲ့သတင်းကိုတော့ကုဇော်မိုးကျော်ကပြောပြမှာပ
ါဖန်လုံရင်တန်းငွေဟာကမ္ဘာလူလူထဲမှာဆက်လက်မြင့်မားနေစေဖြစ်တာကြောင့်အနာဂတ်မှာအန္တရာယ်ရှိနိုင်တယ်လို့အစည်းအဝေးခန်းစားမှာသတိပေးထားပါတယ်1850ပြည်နှစ်ကနေစတင်မှတ်တမ်းတင်ခဲ့တဲ့ကမ္ဘာအပူချိန်ဟာပြီးခဲ့တဲ့9နှစ်အတွင်းမှာအမြင့်ဆုံးဖြစ်ခဲ့တယ်လို့ဖော်ပြထားပါတယ်။လူတွေလှုပ်လို့ဖြစ်ရတဲ့အပူချိန်မြင့်တက်မှုကြောင့်အာတိတ်ဥရောပနဲ့အာရှဒေသတွေမှာပြင်းပြအပူချိန်ထက်ပိုမြင့်နေပါတယ်။ဒါကြောင့်ကမ္ဘာတဝန်းရေကြီးမှုမိုးကောင်ရေရှားမှုတောမီလောင်မှုမုန်တိုင်းတက်ခတ်မှုတွေလိုပြင်းထန်တဲ့ရာသီဥတုအခြေအနေတွေကိုသိသိသာသာတွေ့လာရပြီးဖြစ်တဲ့အကျဉ်းကြီးတွေလည်းတိုးလာတယ်လို့သိပ္ပံပညာရှင်တွေကပြောဆိုထားပါတယ်။အရင်ကအနှစ်တရာမှာတစ်ခါဖြစ်လေရှိတဲ့ရာသီဥတုဆိုင်ရာအဖြစ်အပျက်ဟာရာသီဥတုပြောင်းလဲလာမှုကြောင့်အခုအခါအနှစ်20မှာတစ်ခါဖြစ်နေတယ်လို့ကမ္ဘာမိုးလေဝသနဲ့ဇလဗေဒဆိုင်ရာအဖွဲ့ကြီး WMO ရဲ့အတွင်းရေးမှူး Petri Talas ကပြောဆိုပါရယ်ကမ္ဘာကြီးပူနွေးလာမှုကိုလာမယ့်2050ခုနှစ်အရောက်မှာ1ဒီဂရီစင်တီဂရိတ်အောက်ကိုရောက်အောင်မလျှော့ချနိုင်မှုဆိုရင်ဒီရာသီဥတုဆိုင်ရာအဖြစ်အပျက်တွေဟာပုံမပြင်းထန်လာပြီးဖြစ်ပွားတဲ့အကျဉ်းကြီးတွေလည်းတိုးလာလိမ့်မယ်လို့သူကသတိပေးထားပါရယ်
Now we are heading towards 3 degrees warming instead of 1.5 to 2 degrees.
ခရိုင်ပူနွေးလာမှုအပူချိန်တိုးလာမှုကကျွန်တော်ရည်မှန်းထားသလို 1.5 degree centigrade to 2 degree centigrade လို့မဟုတ်ပဲ 3 degree centigrade ကိုဥတည်နေပါတယ်။ပါရီသဘောတူညီချက်အတိုင်းအပူချိန်တိုးလာမှုကို 1.5 ထိလျှော့ချထိန်းချုပ်နိုင်မယ်ဆိုရင်ကျွန်တော်တို့လူသားတွေအားလုံးတက်ရှိဇီဝမျိုးဆက်တွေအားလုံးနဲ့ကမ္ဘာကြီးအတွက်လည်းအကျိုးရှိစေမှာဖြစ်ပါတယ်
။ကိုဗစ်ရောဂါကြောင့်ရာသီဥတုပြောင်းလဲမှုအပေါ်ဆိုးဝါးတဲ့သက်ရောက်မှုမျိုးတော့မရှိခဲ့ပါဘူး။ကိုဗစ်ရောဂါထိန်းချုပ်ဖို့သွားလာလှုပ်ရှားမှုတွေကန့်သတ်ပြီးလော့ကဒေါင်းချထားတာရဲ့စီးပွားရေးနှေးကွေးသွားတာရဲ့တွေကြောင့်လူတွေရဲ့ကျန်းမာရေးအတွက်အကျိုးရှိမဲ့ကမ္ဘာလူထုညဉ့်ဉန်းမှုတွေတောင်ရော့ချသွားပါတယ်။ဒါပေမဲ့လည်းဒါတွေဟာယာယီတာဖြစ်ပြီးအခုအခါတိုင်းပြည်တွေမှာလုပ်ငန်းတွေပြန်လည်လက်ပတ်နေပြီးသွားလာလှုပ်ရှားမှုတွေလည်းပြန်လုပ်လာတာကြောင့်လူထုညဉ့်ဉန်းစေမဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လုပ်မှုတွေပြန်မြင့်တက်လာနေပါပြီ။သွားလာလှုပ်ရှားမှုတွေနှဲပါတဲ့အတွက်ပတ်ဝန်းကျင်လူထုအတွင်ဖန်လုံအိမ်ဓာတ်ငွေတွေကိုရော့ချစေပြီးရာသီဥတုပြောင်းလဲမှုကိုရော့ချစေပါတယ်လို့ Tellus ကပြောဆိုပါတယ်။ဒါပေမဲ့လည်းဒီလိုဖြစ်ဖို့အတွက်လူတွေရဲ့နေထိုင်မှုပုံစံတွေပြောင်းလဲရလိမ့်မယ်လို့လည်းဆိုပါတယ်
။ If fail with the climate mitigation, we would have a permanent problem for at least hundreds or even thousands of
ရာသီဥတုပြောင်းလဲမှုကိုဖြစ်စေတဲ့ဖန်လုံအိမ်ဓာတ်ငွေနဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုမလျှော့ချနိုင်ရင်နေရာပေါင်းများစွာထောင်ပေါင်းများစွာတင်ပြနေမယ့်ပြဿနာရပ်တည်နေရင်ဆိုင်မှာဖြစ်ပြီးကမ္ဘာစီးပွားရေးနဲ့လူသားတွေရဲ့အရေးဟာအခုရင်ဆိုင်နေရတဲ့ကိုဗစ်ကာယောဂါဆိုကြီးတဲ့ပုံမဆိုးဝါးပြင်းထန်တဲ့အခြေအနေတွေကိုရင်ဆိုင်ကြရမှာဖြစ်ပါတယ
်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းရာသီဥတုဖောက်ပြန်မှုတွေကိုထိန်းချုပ်ဖို့အချိန်သိမ့်မရှိတော့ဘူးလို့အစိုးရခန်းစားရဲ့အမှားစာထဲမှာပြောဆိုထားပါတယ်။ပြန်လည်ပြုပြင်လို့မရနိုင်တော့တဲ့ရာသီဥတုဖောက်ပြန်ပျက်စီးမှုတွေကိုကာကွယ်ဖို့အတွက်နိုင်ငံအားလုံးအနေနဲ့လာမယ့်2050ခုနှစ်မှာလေရုညဉ့်ညမ်းစီတဲ့ဓာတ်ငွေထုတ်လုပ်မှုတွေကို၃ညအထိရောက်အောင်လုံးဝ short ချပစ်ဖို့အတွင်းရေးမှူးချုပ်ကတိုက်တွန်းထားပါတယ်။လာမယ့်နိုဝင်ဘာလထဲစကော့တလန်ဂလတ်စကိုမှာကျင်းပမယ့်ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာညီလာခံကို ကဘာကြီးအသက်ရှင်ရည်နိုင်ရေးအတွက်အရေးပါတဲ့အပြောင်းအလဲတွေစတင်လှုပ်ဆောင်မဲ့ညီလာခံတစ်ခုဖြစ်စေဖို့အတွက်အခုကတည်းကတန်တိတ်တန်ချဂရီကိုအတေပြုလှုပ်ဆောင်ကြဖို့ကုလသမဂ္ဂတွင်ရေးမှူးချုပ်ကတိုက်တွန်းထားပါတယ
်။ဦးစောမိုးကျော်ပြောပြသွားတော့ပါခင်ဗျာ။နောက်ထပ်နိုင်ငံကသတင်းလွှာတစ်ပုဒ်မှာတော့ဒီအမေရိကန်ပြည်ထောင်စုမှာရှိတဲ့ Women Giving Back ဆိုတဲ့အဖွဲ့ဟာဗီဂျီးနီးယားပြည်နယ်ကလူမှုရေးအသင်းတစ်ခုဖြစ်ပြီးမတော်မတရားဆက်ဆံခံရတဲ့အခြေအနေတွေကိုစွန့်ခွာပြီးဘဝတည်ပြန်ဆဖို့စ조사ရင်ငွေကြေးအခက်အခဲကြုံနေတဲ့အမျိုးသမီးတွေကလေးတွေကိုကူညီနေတာပါဘယ်လိုနည်းတွေနဲ့ကူညီနေသလဲဆိုတာ VOA သတင်းတောက် Maxine Moskakov ရဲ့သတင်းလွှာကိုမတ်ခွာညိုပြောပြပေးပါအောင်ဗျာ
ဗာဂျီးနီးယားပြည်နယ်စတာလင်မြို့ကလေးကဒီခန်းလေးဟာကြည့်လိုက်ရင်တော့ပုံမှန်စတိုးဆိုင်လေးတခုလိုပါပဲစင်တွေတန်းတွေပေါ်ချိတ်ဆွဲထားတဲ့အဝတ်အစားတွေပြထားတဲ့ဖက်နက်မျိုးစုံလက်ဝတ်လက်စားတွေအလှကုန်ပစ္စည်းတွေကလေးကစားစရာတွေကလေးသေးကံတွေနဲ့တခြားပစ္စည်းများပြားကိုတွေ့ရမှာပါဒါပေမဲ့ဒီနေရာမှာငွေချေကောင်တာကိုရောအယောင်စီးရေးကိုပါတွေ့ရမှာမဟုတ်ပါဘူးအားလုံးကိုအခမဲ့ယူနိုင်ပါတယ် Women Giving Back ပရာဟိတအဖွဲ့လေးဟာအမျိုးသမီးတွေနဲ့ကလေးတွေအတွက်အခုလိုကူညီလာတာ15နှစ်တောင်ရှိခဲ့ပါပြီ Women Giving Back အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာချုပ်Nicole Morris ကသူတို့အဖွဲ့ရဲ့ဆောင်ရွက်ချက်တွေကိုအခုလိုရှင်းပြပါတယ
် Programs we serve women coming out of incarceration
ကျမတို့အဖွဲ့ကအိမ်တွင်းချက်ဖတ်ခံရတဲ့အမှုတွေအချုပ်နောင်ကပြန်လွတ်မြောက်လာတဲ့အမျိုးသမီးတွေနောက်လူကုန်ကူးခံရလိင်ကုန်ကူးခံရတဲ့သူတွေအချစ်စခန်းတွေမှာအုပ်ထိန်သူမပါဘဲနေရတဲ့အသက်မပြည့်တဲ့ကလေးတွေဒါမှမဟုတ်မိဘမပါဘဲအမေရိကကိုရောက်လာတဲ့အရွယ်မရောက်တဲ့သူတွေကိုကူညီပေးနေတာပ
ါ Terry Stuggy ကတော့တက်ဂရစ်2000အစောပိုင်းမှာ Women Giving Back ကိုတည်ထောင်ခဲ့သူပါ။အဲဒီတော့ငါသူလှုပ်လှုပ်ခဲ့တဲ့ကြော်ညာကုမ္ပဏီကအိုးအိမ်မယ်ရီတက်နေထိုင်စရာတွေစောက်လုပ်ပေးတဲ့ပရာဟိတအဖွဲ့နဲ့အလုပ်တွဲလုပ်ခဲ့ပါတယ
်။ And they had decided we really had to find some way to get the women in our
ဒီလုပ်ငန်းမှာအမျိုးသမီးတွေပို့ပြီးတော့ပါဝင်လာစေမဲ့နေလန်းရှာဖွေတင်တဲ့လို့ဆုံးဖြတ်ခဲ့ပါတယ်။ဒီလိုနဲ့ပဲကျမလည်းအိုးမဲ့အိမ်မဲ့ဂီဟာရီအေဂျင်စီတွေစသဖြင့်နေရာပေါင်းစုံကိုသွားပြီးတော့တွေ့ဆုံမင်းမြန်းနဲ့သူတို့အလုံးကသူတို့မှာအဝတ်အစားလိုတယ်လို့တသန်နဲ့ဖြေကြပါတယ်။ဒါနဲ့ပဲအလုပ်ထဲမှာရှိတဲ့အမျိုးသမီးတွေကိုဒီအကြောင်းပြောပြလိုက်တော့သူတို့လည်းပဲအနိုင်အားလိုက်ပါဝင်လာပါတယ်။ပထမတော့အင်းရှိပစ္စည်းဟောင်းချရောင်းသလိုလုပ်တာပါ။လှစင်မပြတ်မပွဲလုပ်ကြပါတယ်။သိမကြပါဘူး။အလုပ်အရန်ဖြစ်လာလို့တိုက်ခန်းတခန်းရှာပြီးတော့အကျိုးအမြတ်အတွက်မဟုတ်တဲ့အဖွဲ့လေးတစ်ခုစတင်ခဲ့ပါတယ
်။So when the women come in
tomorrow ဒီနေရာလေးကိုဆိုင်အဖြစ်စောက်ဖွင့်တာပါအမျိုးသမီးတွေဝင်လာရင်သူတို့စိတ်ထဲမှာဈေးဝယ်ထွက်လာရတယ်လို့ခံစားစေရပြီးတော့ပေးကမ်းစွန့်ကြဲခံရတယ်ဆိုတာမျိုးမခံစားအောင်ပေါ့သူတို့လူသားတွေရွေးချယ်ရွာမှာကူညီပေးဖို့စေတနာဝန်ထမ်းတွေလည်းထားပါတယ်သူတို့နဲ့လိုက်ဖက်မဲ့အဝတ်အစားတွေကိုလည်းကူညီရွေးချယ်ပေးပါတယ
်သူတို့ရဲ့အခမဲ့စတိုးလေးမှာလည်းတခြားအယောင်ဆိုင်တွေမှာလိုပဲဟောလီဝင်းနေ့အတွက်ပစ္စည်းတွေခစ်ပေါ်ဝစ်ထယ်တွေနဲ့ကျောင်းသားတွေအတွက်စာရေးကိရိယာပစ္စည်းတွေစသဖြင့်ရာသီလိုက်ပစ္စည်းတွေကိုတင်ပေးပါတယ်။သူတို့မှာဝန်ထမ်း3ယောက်ပဲရှိပြီးလာကူတဲ့စေတနာဝန်ထမ်းတွေကတော့4000ကျော်ပါတယ်။တစ်ယောက်ကိုပစ္စည်းအမျိုး50အထိယူလို့ရပါတယ်။
This program actually helped me a lot emotionally and mentally.
ဒီစီစဉ်ကကျမကိုစိတ်တည့်ရေးရမှာအများကြီးထောက်ပံ့ဖြစ်စေပါတယ်။ကျမမှရှိနေတဲ့ဝန်တော့ဝန်ပိုးတွေအတော်ကလေးကိုရောချသွားစေပါတယ
်။ Jen Haas ကတော့အရင်တုန်းကဒီမှာပစ္စည်းလာလာယူတဲ့ကလေး3ယောက်မိခင်အိမ်တွင်အကြမ်းဖက်ခံရသူတဦးပါ။အခုတော့သူကဒီအဖွဲ့ရဲ့တန်မတ်နဲ့တက်ကြွလှုပ်ရှားသူတယောက်ဖြစ်သွားပါပြီ။
I also speak for other charitable.
ဒါတွင်ကထက်တန်းကျောင်းနေနဲ့သွားစကားပြောသလိုတခြားစေနာဝန်ထမ်းအဖွဲ့တွေအတွက်လည်းပြောပါတယ်။အင်းကနေပြီးတော့အလူကောက်ခံတဲ့အစီအစဉ်တွေလည်းလုပ်နေပါတယ
်။အခုကမှတော့ Women Giving Back အဖွဲ့ရဲ့အခမဲ့ယူနိုင်တဲ့စတိုးလေးဟာပစ္စည်းတွေမဆန်တော့လို့ပိုးကြီးလာတဲ့အဆောက်အဦတခုကိုရှာနေကြရပါပြီ။အခုလိုလာလူကြတဲ့ပစ္စည်းတွေဝင်လာမဆဲဖြစ်နေသလိုပဲအကူအညီလိုလို့လာနေကြတဲ့အမျိုးသမီးတွေနဲ့ကလေးတွေကလည်းအများအပြားရှိနေသေးတာကတော့စိတ်မကောင်းစရာပဲဖြစ်ပါရဲ့ရှင်။
မခွန်ညိုပြောပြသွားတော့ပါခင်ဗျာမကြာခင်မှာတော့အမျိုးသမီးကန္တာတုတ္တဆုံလင်းအမေရိကန်တကွင်းသိပ္ပံနဲ့နေပညာစတဲ့ကန္တာတွေကိုနားဆင်ရတော့မှာပါ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပ
ါ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူရုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်
တွေးဆမေးမြန်းခြင်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာနံနက်ခင်ဗျခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA အမေရိကန်တန်ကစနေနေ့မနေ့ခင်အစီအစဉ်တွေကိုအခုထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ25 kHz 11139လိုင်းနိုမီတာ40 kHz 0413လိုင်းနိုမီတာ51 kHz 5809နဲ့လိုင်းလမ်းမီတာ190kHz 1595ကပါကျွန်တော်တို့တိုးချဲ့ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ငံရေးအတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍတွေကိုပါစက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှအရင်ဦးဆုံးတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်။ကိုဗစ်ကြောင့်စီးပွားရေးလုပ်ငန်းတွေအများအပြားထိခိုက်နေရတဲ့ထိုင်းနိုင်ငံမှာအလုတ်လုပ်နေကြတဲ့ဒီမြန်မာရွှေပြောင်းအလုတ်သမားတွေအတွက်စိတ်ပိုင်းရုပ်ပိုင်းကူညီထောက်ပံ့မှုတွေအများအပြားလိုအပ်နေတယ်လို့အလို့သမားရေးကိုကူညီလှုပ်ရှားပေးနေတဲ့သူတွေကပြောပါတယ်တရားမဝင်လက်မှတ်နဲ့အလို့လုပ်ပြီးထိုင်းအစိုးရရဲ့ဒီလူမှုဖူလုံရေးအစီအစဉ်ဝင်ထားသူတွေတောင်အကူအညီရတာမျိုးမရှိသလိုအဲ့ဒီအစီအစဉ်ကိုဝင်ထားသူတွေကအ ਨੇ စုသာဖြစ်တယ်လို့ဆိုပါတယ်အလို့သမားတွေကြုံနေရတဲ့အခက်အခဲနဲ့ပတ်သက်လို့အကူအညီပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်း FED ရဲ့အဖွဲ့ကမတ်ဝေဖြိုးကိုမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကပြောပြထားတာဖြစ်ပါတယ
် There's a path we must choose sometime Gotta stand up and fight sometime
ထိုင်းနိုင်ငံမှာအခုဆိုရင်ဒါကိုဗစ်ကပ်ဘေးတံကိုစူးစူးဝါကြုံနေရတဲ့အခါမှာဒီတိုင်းမှာရှိတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်လည်းအခက်အခဲတွေအများကြီးပိုဖြစ်လာတယ်ဆိုတာကိုသိရပါတယ်။ဒီအထူးသဖြင့်ဒီအမျိုးသမီးတွေဆိုလို့ရှိရင်အလုပ်ပြုတ်တာပိုပြီးတော့များတယ်။အလုပ်လက်မဲ့တွေပိုပြီးတော့များလာတယ်ဆိုတာကိုဒီတိုင်းမှာရှိတဲ့အမျိုးသမီးအလုပ်သမားတွေကိုကျွန်မကိုယ်တိုင်ပဲဒါမေးမြန်းကြည့်တဲ့အချိန်မှာသိရပါတယ်။ဆိုတော့သူတို့ပြောတဲ့အရာဆိုရင်အကူအညီဆိုတာကလည်းသူတို့အတွက်မရှိသလောက်ပဲလို့ပြောပါတယ်။ဆိုတော့တကယ်တမ်းဆိုရင်အခုနောက်ပိုင်းလေကျမတို့သိထားတာကထိုင်းမှာအလုပ်လုပ်နေကြတဲ့ရွှေပြောင်းလူသမားတွေထဲမှာတရားဝင်လက်မှတ်နဲ့အလုပ်လုပ်နေတဲ့သူတွေကနောက်ပိုင်းမှာအများကြီးဖြစ်လာတယ်။ဒီတရားဝင်ဒီလိုအလုပ်လုပ်ခွင့်ရဖို့အတွက်ကိုလည်းနှစ်ဖက်အစိုးရတွေကိုသူတို့ပေးဆောင်ရမယ်အခကြေးငွေတွေကိုပေးဆောင်ပြီးတော့မှဒါတရားဝင်အလုပ်လုပ်ကြတဲ့သူတွေပေါ့နော်။ဆိုတော့ဒီလိုတရားဝင်လုပ်တဲ့သူတွေအတွက်ကောအခုချိန်မှာဒီကိုဗစ်ကြောင့်မလို့ထိခိုက်မှုတွေဖြစ်လာတဲ့အခါမှာရောသူတို့အတွက်ကြတော့ဒီထိုင်းအစိုးရကပဲဖြစ်ဖြစ်မြန်မာဘက်ကပဲဖြစ်ဖြစ်ပေါ့နော်။သူတို့အတွက်ဒီအလုတ်လက်မဲ့ထောက်ပံ့ကြေးပေးတာပဲဖြစ်ဖြစ်တခြားဒီကူညီဆောင်ရွက်ပေးတဲ့အစီအစဉ်မျိုးတွေအခုချိန်မှာမရှိဘူးလားရှင့
်ထိုင်းအစိုးရအနေနဲ့တော့ဟိုသူတို့စီမှာပကံဆောင်ခွန်လူမှုကူလုံရေးကပ်ပေါ့နော်လူမှုကူလုံရေးဝင်ထားတဲ့အလုတ်သမားတွေအတွက်ကြတော့ဟိုလက်ရှိအလုတ်မရှိတဲ့အလုတ်လက်မဲ့ကာလတွေမှာဒီလိုမျိုးဒီအစိုးရကနေပြီးတော့ထောက်ပံ့ကြေးရအောင်ဆိုပြီးတော့သူတို့အဲ့လိုမျိုးပေးတာရရှိတယ်ပေါ့နော်လာစားရဲ့အဲ့ဒီကြရခိုင်နှုန်းတို့50ရခိုင်နှုန်းတို့အမျိုးမျိုးပေါ့တရားနဲ့ကြောင်းနဲ့တော့မတူကြဘူးအဲ့လိုမျိုးထောက်ပံ့ကြေးတွေရတာရှိတယ်ဒါပေမဲ့ဒါကလည်းဒီလူမှုဖူလုံရေးဝင်ထားတဲ့အလုပ်သမားတွေအတွက်ပဲဖြစ်ကြပါတော့နော်ဟိုတချို့အလုပ်သမားတွေကျတော့သူကလူမှုဖူလုံရေးမဝင်ထားဘူးအထူးသဖြင့်ဒီစိုက်ရိုးရေးအလုပ်သမားတွေဆိုလို့ရှိရင်လုံးဝလူမှုဖူလုံရေးထဲမှာသူကဟိုတရားဝင်လည်းသူကမရှိဘူးလေအစိုးရဘက်ကလှုပ်ထားပေးတာမရှိရခါကျတော့ပြီးရင်တချို့အလုပ်သမားတွေကျတော့ဒီလိုမျိုးသူတို့လှုပ်ရှင်နေပြီးတော့အဲ့ဒီလူမှုဖူလုံရေးအစိုးရနေထောက်ပံ့ကြီးရတဲ့အပိုင်းမှာအလုပ်ရှင်ကိုယ်တိုင်ကဟိုဝန်ဆောင်မှုမပေးဘူးပေါ့ဝန်ဆောင်မှုမပေးတဲ့ခါကျတော့အဲ့လိုမျိုးထောက်ပံ့မှုတွေတိတ်ပြီးတော့နေရတဲ့အလုပ်သမားတွေလည်းရှိတယ်။နောက်ဒီလူမှုအဖွဲ့အစည်းကြတော့ဒီစားနေရိတ်ခါထုံမျိုးတွေဒါမျိုးတွေကြတော့ထောက်ပံ့နေဒီအထူးသဖြင့်ဒီ FED ကနေပြီးလို့ရှိရင်ဒီ Red Tide Foundation လို့ပေါ့နော်အဲ့ဒီကနေပြီးတော့ရတာရှိတယ်ပြီးရင် Thai Teaching အဖွဲ့ကနေပြီးတော့ဒီခါထုံမျိုးတွေထောက်ပံ့လာရှိရယ်ဒီ Retire Foundation ဆိုရင်တော့ဒီအိမ်တောင်ဒီသားစုလိုက်ပေါ့နော်အိမ်တောင်စုလိုက်ကိုသူတို့ကဒီငွေကြီးအသေးစားထောက်ပံ့ပေးတာရှိရယ်ပေါ့
ဟုတ်ကဲ့အဲ့တော့ဒီလိုလူမှုဖူလုံရေးဝင်ထားမှသူကထောက်ပံ့ခြင်းကိုရရဲဆိုတဲ့အခါကျတော့ဒီလိုဝင်ထားတဲ့သူကအ ਨੇ စုလားအများစုလားဒီအလုပ်သမားတွေကြားထဲမှာက
အ ਨੇ စုပဲရှိတယ် အများစုမရှိဘူး။သူကဥမာဟိုတွင်ပေါ့ဒီလုပ်ငန်းပေါ့လုပ်ငန်းဆိုလို့ရှိရင်မှာငါတက်တာဆက်ရုံဆိုတော့ငါတက်တာပြီးလို့ရှိရင်ဒီငါးလုပ်ငန်းတွေနဲ့ငါးလုပ်ငန်းအဲ့လိုမျိုးလုပ်ငန်းတွေပြီးရင်ပယံ site တွေဒီလိုမျိုးလုပ်ငန်းကြီးတွေမှာတော့အဲ့လိုလူမှုကုလရေးကအလုပ်ရှင်နဲ့နေပြီးတော့အလုပ်ရှင်900ခန့်နော်အလုပ်သမား900ခန့်နဲ့ထည့်သွင်းပြီးတော့အဲ့လိုဝင်ရတော့မယ်နော်တော့တချို့အလုပ်သမားလူမျိုးတို့ကကြုံရလဲဆိုတော့လေအလုပ်ရှင်ကတို့ကတွင်းထားသေးတယ်လို့ပဲပြောတာဒါဆိုရင်လည်းတို့အလုပ်အခါနေဖြစ်တာတချို့ကျတော့တကယ်တကယ်တချို့အလုပ်ရှင်တွေကတို့မတွင်းထားသေးဘူးအဲ့လိုမျိုးတွေအဲ့လိုတို့ခံစားခွင့်ရအောင်လိုက်တဲ့အချိန်မျိုးမှာကြာရင်တို့ကအဲ့ဒါမျိုးတွေစုံလာရတာပေါ့နော်တချို့အလုပ်တို့ကထည့်ထားသေးတယ်ပဲပြောတာတကယ်တကယ်ကျတော့မထည့်ထားသေးတဲ့အလုပ်သမားတွေနဲ့လည်းကြုံရတယ်တချို့လည်းတကယ်ကိုခံစားရတဲ့အလုပ်သမားတွေရှိတယ်မှဆိုလို့ရှိရင်ဒီဟိုတယ်လုပ်ငန်းတွေပေါ့နော်တို့ဆိုလို့ရှိရင်ဒါအခုကိုဗစ်ဖြစ်မှမဟုတ်ဘူးအချို့ဟိုတယ်လုပ်ငန်းဆိုလို့ရှိရင်ဟိုအရင်ကတည်းကဒီမိုးရာသီဆိုလို့ရှိရင်ဧည့်တယ်နေတယ်ဆိုရင်တို့အဲ့ဧည့်တယ်နေတဲ့ကာလမှာလာကရင်လျှော့ပြီးတော့ဒီပကံဆန်ခွန်အလုပ်ရှင်ကခံစားခွင့်ရအောင်ပေးထားတယ်တို့အလုပ်ရှင်းတဲ့အချိန်သတ်မှတ်ထားပြီးတယ်ပေါ့အချိန်ကြည့်ရှင်းကြမလို့လာကအပြည့်မရတဲ့ခါကျတော့မိုးရာသီတက်လို့ရှိရင်တို့ကပုံမှန်လာကအပြည့်ပြန်ရတယ်အခါကျပကံဆန်ခွန်ကဒီလူမှုပလုံကြီးကရက်သွားတာပေါ့နော်ဒါတော့ဟိုတယ်တွေကပုံမှန်ကာလမှာသူတို့ကလုပ်နေတယ်။အခုဒီကိုဗစ်ကာလကျတော့လေသူတို့ကအဲ့ဒီအမျိုးပဲသူတို့ပြန်ပြီးတော့ပြင်သုံးနိုင်ရှိတယ်။ဒါပေမဲ့တချို့ဟိုတယ်တွေလုံးဝပြန်ပြီးမရန်နိုင်တဲ့အခါကျတော့သူတို့အလုပ်ကနေအလုပ်သမားကိုထုတ်လို့ရတဲ့အမျိုးတွေလည်းသူတို့တုံရတာရှိတယ်ပေါ့နော်။တချို့အလုပ်သမားတွေ
ဟုတ်ကဲ့ဆိုလိုတာကလူမှုဖူလုံရေးဝင်မထားတဲ့သူကအ ਨੇ စုဖြစ်တဲ့ခါကျတော့အခုချိန်မှာထောက်ပံ့ကြရတဲ့သူကလည်းအ ਨੇ စုပေါ့နော
်။အ ਨੇ စုပဲဟုတ်ကဲ့အ ਨੇ စုပဲရ
ဆိုတော့အများစုကြီးကတော့ဒီရွှေပြောင်းလို့တမအများစုကတော့ဒီကိုဗစ်ကြောင့်မလို့လက်ရှိအခြေအနေမှာအခက်အခဲတွေပို့ပြီးတော့ရင်ဆိုင်နေရတဲ့သဘောလို့နားလည်ပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာဒီမြန်မာနိုင်ငံဘက်ကပေါ့နော်ဥမာမြန်မာတန်ယုံလူဟာမျိုးမဆိုဒါချိတ်ဆက်ပြီးတော့နှစ်နိုင်ငံလှုပ်ရတဲ့ကိစ္စတွေရှိတာဦးလို့တမတွေကဒါတရားဝင်လာပြီးတော့လှုပ်တဲ့သူတွေဆိုတော့ဒီမြန်မာတန်ယုံလူဟာမျိုးဒီကိုစလေအဖွဲ့လူဟာမျိုးဒီကနေပြီးတော့ကောဒီရွှေပြောင်းလို့တမတွေအတွက်ဟိုဆက်သွဲလာပြီးကူညီပေးတာမျိုးတွေရောရှိပါလား
ပိုင်းမှာတော့မရှိဘူးသူတို့ဘက်ကနေပြီးတော့ဆက်တွယ်လာတာကိုကြီးပေးတာမျိုးတွေမတွေ့လည်းမတွေ့ရဘူ
းအဲ့တော့အခုလက်ရှိဒီအခက်အခဲတွေရောဘယ်လိုပုံစံနဲ့ကြော်ဖြတ်နေကြရလဲ
တရားနဲ့ကြောင်းနဲ့တော့အဲ့လိုမျိုးကြော်ဖြတ်ချင်းတော့မတူကြဘူးကွာနော်တချို့ကြလို့လည်းသူတို့နေတာတော့လက်ရှိအဲ့လိုမျိုးစာဝတ်တပ်ဖို့မရှိတဲ့အခါကျလို့ရှိရင်ရင်းနှီးတဲ့စင်မျိုးအတိတွေမှာအဲ့လိုမျိုးချင်းမှားပြီးသုံးဆွဲတာရှိရဲပြီးလို့ရှိရင်ဒီတက်ဆန်ရဒီအစိုးရအဖွဲ့ကြီးတွေသူတို့ဒီ NGO အဖွဲ့ကြီးတွေကနေပြီးတော့ဒီရိတ်ခါထုတ်လေးတွေပေါ့နော်အဲ့လိုမျိုးပေးရတာရှိရဲပြီးလို့ရှိရင်ဒီမဟုတ်တချို့ဆိုလို့ရှိရင်သူတို့အမျိုးသမီးတွေကဝင်ဝင်မရှိပေမဲ့ဟိုအမျိုးသားတွေဝင်ဝင်ရှိသေးတယ်ပေါ့နော်တချို့မိသားစုဆိုလို့ရှိရင်လည်းဟိုအမျိုးသမီးရောအမျိုးသားရောနှစ်ယောက်လုံးဝင်ဝင်မရှိတာရှိတာပေါ့ဆိုတော့ဟိုပုံမှန်ထက်ကိုအရင်လိုမျိုးတော့အဲ့လိုအသုံးဆွဲတယ်မှာကျွန်တော်တို့ကအတော့ဆွဲရအောင်ပေါ့နော်ပို့ပြီးတော့ခြွေတာရတယ်ပြီးလို့ရှိရင်မြန်မာပြည်ကိုလည်းပဲဒီတချို့မိသားစုလို့ရှိရင်ဆိုလို့ရှိရင်ပြန်ပြီးတော့ထောက်ပံ့ရတာမျိုးရှိတယ်ပေါ့အဲ့လိုအချိန်မျိုးကြလို့ရှိရင်ဒီဘက်မှာလည်းအဆင်မပြေတဲ့ခါကျတော့မြန်မာပြည်ကိုပြန်ပြီးထောက်ပံ့တဲ့ငွေတွေလည်းပုံမှန်ပြန်ပြီးမပို့နိုင်တာမျိုးတွေလည်းရှိတယ်ပေါ့
ဟုတ်ကဲ့အဲ့တော့လက်ရှိအခြေအနေမှာဒါအလုပ်သမားတွေရဲ့ဒီကိုဗစ်ကြောင့်မလို့ဒါပေါ်တော့အတော်တော်များများကတော့ဒီကိုဗစ်ကြောင့်မလို့လုပ်ငန်းရှင်အလုပ်သမားစသဖြင့်နေရာတိုင်းနိုင်ငံတိုင်းမှာတော့အကျက်တဲတွေခက်ခဲတွေကြုံရတာမှန်နေတယ်။ဒါပေမဲ့ဒီထဲမှာမှဒီအောက်ခြေလူဒန်းစားတွေပေါ့နော်။နောက်ဒီရွှေပြောင်းလုပ်သမားတို့တွေလူမျိုးတွေကြတော့ပို့ပြီးတော့ခက်ခဲတွေကြုံကြရတယ်လေ။ဆိုတော့သူတွေအတွက်လက်ရှိအခြေအနေမှာအကောင်းဆုံးကူညီပံ့ပိုးမှုတွေဘာတွေလိုအပ်နေတယ်။ဘာတွေရှိရင်တော့ကောင်းမယ်လို့ပြောနိုင်မလဲရှင်အခုချိန်မှာ
။အခုချိန်မှာကျတော့ဟိုပေါ့အခုကအများစုကအလုံးလက်မဲ့ဖြစ်တာများတာပေါ့နော်။ဆိုတော့အများစုကလည်းတို့ကဒီအလုပ်ကိုပုံမှန်ပြန်ပြီးတော့ရရှိဖို့အတွက်ကိုလည်းတို့ကစူးစမ်းနေကြတယ်။ဘာကြောင့်လဲဆိုတော့အခြေခံအများစုကလည်းတို့ရဲ့မိသားစုဒီထဲမှာကြံခဲ့တဲ့မိသားစုပြန်ပြီးတော့ထောက်ပံ့ရတဲ့မိသားစုအများစုတွေကရှိကြတဲ့ခါကျတော့တို့မှာဝင်ငွေတစ်စုံတည်းကရှိမှတာတို့အတွက်လည်းအဆင်ပြေမှာပေါ့နော်။ပြီးလို့ရှိရင်ခိုင်းမှာကဟိုအများစုကတရားဝင်နေရတာများတဲ့ခါကျတော့ဒီဆိုင်ရဆန်တန်းဘူးတွေပေါ့နော်။ထပ်ပြီးတော့တရားဝင်ဖြစ်ဖို့အတွက်သက်တမ်းကုန်နဲ့ဆိုရဆက်တမ်းတွေလိုရမဲ့ဇယိတ်စကားတွေပေါ့နော်ဒါမျိုးတွေလည်းလိုအပ်တဲ့ခါကျတော့တို့ကတော့အကောင်းဆုံးကတော့တို့ကမဖြစ်မနေအလုပ်တော့ရှာနေတယ်တကယ်လို့တို့ကိုဟိုထောက်ပံ့မှုပေးမယ်ဆိုရင်တော့မှလက်ရှိကာလမှာအလုပ်ကတော့ရရင်တော့တို့အတွက်အကောင်းဆုံးပေါ့နော်တကယ်လို့အလုပ်မရခဲ့ဘူးဆိုလို့ရှိရင်လည်းတဲ့ဒီအနေဆုံးကတော့ဒီရိတ်ခါထုတ်လေးတွေလည်းရနိုင်တယ် ထောက်ပံ့လို့ရတာပေါ့နော်နောက်တစ်ခုကျတော့သူတို့မှလက်စလောဟိုရင်ဆိုင်နေရတာကသူတို့ရဲ့ဆာရွက်ဆာတန်းတွေပေါ့နော်အထောက်ထားတွေမပြတ်သွားအောင်တက်တန်းတော်ဖို့အတွက်လိုအပ်တဲ့ဒီကုန်ကြမ်းစိတ်လေးတွေလည်းရရင်ဆိုလို့ရှိရင်သူတို့အတွက်ပို့ပြီးအဆင်ပြေပါပေါ့
ဆိုတော့ဒီလက်ရှိဒီကိုဗစ်နဲ့ပတ်သက်ပြီးတော့အခက်အခဲတွေကြုံလာတဲ့အခါမှာဒီလက်ရှိအနေအထားမှာအလုပ်သမားတွေရဲ့စိုးရိမ်စုံအကြောင်းအရာတွေသူတို့ရှိမှဖြစ်နေတဲ့သူတို့ရဲ့အခြေအနေပေါ့နော်အခက်အခဲဆုံးအခြေအနေသူတို့ရဲ့အစိုးရရာဆုံးအရာတွေကဘာတွေဖြစ်မလဲရှင
်ဒီအခုကျတော့ဟိုထိုင်းမှာကအလုပ်သမားအများစုကဒီလိုမျိုးကြီးပဲကြုံနေရတာများတာပေါ့နော်အခုလောလောဆယ်ဆိုလို့ရှိရင်တော့ဘာလို့အလုပ်သမားတွေစိုးရိမ်စိတ်များနေလဲဆိုတော့အခုလက်တလောဖြစ်နေတာဒီကိုဗစ်ကာကွယ်ဆေးပေါ့ကိုဗစ်ကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဆိုရင်စိတ်တွေပို့ပြီးတော့တို့စီမှာရှိတယ်အထူးသဖြင့်ဆိုရင်စိတ်များတဲ့ခါကျတော့တို့စီမှာဒီစိတ်ပိုင်းဆိုင်ရာတွေလည်းထိခိုက်မှုတွေရှိတယ်ပေါ့နော်တစ်ဖက်မှာစီးပွားရေးကလည်းတခုပြီးလို့ရှိရင်ဒီကျန်းမာရေးနဲ့ပတ်သက်ပြီးကာကွယ်ဆေးထိုးရမယ့်အပိုင်းတွေမှာလည်းတချို့အထောက်အထားမရှိတဲ့အလုပ်သမားတွေလည်းရှိတဲ့ခါကျတော့အခုလောလောဆယ်ဆယ်ကဟိုအထောက်အထားရှိတဲ့အလုပ်သမားတွေကိုထိုးပေးဖို့အတွက်ကိုစည်ကောက်တာတွေပါတော့တို့ကလုံနေကြတာပေါ့နော်ဒါပေမဲ့ဒီဆိုးကျိုးပေါ့ဒီဆေးရဆိုးကျိုးကိုလည်းတချို့အလုပ်သမားတွေကသူတို့ကကြောက်တဲ့အလုပ်သမားတွေလည်းရှိတယ်တချို့ကြတော့လေဒီဆေးအမျိုးသားပေါ်မူတည်ပြီးတော့ဟိုတရုတ်ပြည်ကလာတဲ့ဆေးမျိုးဆိုရင်ရှိရင်သူတို့အနေနဲ့ဟိုယုံကြည်မှုနည်းတာပေါ့နော်တိတ်ပြီးတော့ဟိုလက်ခံတဲ့အနေအထားမှာမရှိဘူးအဲအဲ့လိုမျိုးတော့မဲ့ဟိုအလုပ်သမားတွေအနေနဲ့လည်းရွေးချယ်ခွင့်တော့ဟိုမရှိပါဘူးတကယ်လို့ထိုးရမယ်ဆိုလို့ရှိရင်တော့ရှိတဲ့ကာကွယ်ဆေးကိုပဲသူတို့ကရရင်ရတယ်လို့ထိုးဖို့တော့သူကဆန္ဒရှိတာပေါ့နော်ဒါပေမဲ့လောလောဆယ်ဆယ်တော့အလုပ်ပိုင်းတွေမှာရောဒီဝင်ငွေရဖို့အတွက်ဒီဘာရေးပိုင်းမှာရေပေါ့နော်သူတို့ကစိတ်ဖြစ်စီးမှုတွေညာအလုပ်သမားတွေမှာညာနေတာပေါ့နော်ဒီကာလမှာ
ဟုတ်ကဲ့ဒါလက်ရှိမှာတော့အလုပ်သမားတွေရဲ့စိုးရိမ်မှုအဖြစ်စီရဆုံးအခြေအနေတွေလို့ပြောရမှာပေါ့လေဒါတွေက
ဟုတ်ကဲ့မှာဟုတ်ကဲ့
ကျေးဇူးများကြီးတင်ပါတယ်အခုလိုအချိန်ပေးပြီးတော့ပြန်ကြားပေးတဲ့အတွက်
မကင်ဗျူတွေအပတ်စဉ်တင်ဆက်နေကြဖြစ်တဲ့အမျိုးသမီးကန္တာကိုနားဆင်ကြရတာပါအခုတော့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်အလှည့်ရောက်လာပါပြီ Pfizer ကုမ္ပဏီကအသက်5နှစ်ကနေ17နှစ်ကြားကလေးငယ်တွေကိုကိုဗစ်ကာကွယ်ဆေးတွေစမ်းထိုးနေတာအာဖဂန်ဒုက္ခသည်တွေပေါ်အမေရိကန်ကဘယ်လိုအကူအညီပေးနေသလဲစတာတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်
ไฟซาโควิดกาเวซีอาအသက်5နှစ်ကနေ17နှစ်ကြာကလေးတွေအတွက်ရောဂါကူးစက်မှုကနေအကာအကွယ်ပေးတယ်လို့ Pfizer ကုမ္ပဏီကပြောပါတယ်အခုခါမှာတော့ American တာဝန်ရှိသူတွေရဲ့ခွင့်ပြုချက်ရဖို့စောင့်ရွက်မှာဖြစ်တယ်လို့လည်းဆိုပါတယ်ဒီအကြောင်း AP သတင်းကိုအခြေခံပြီးတော့တင်ပြပေးရမယ်အမေရိကမှာ Pfizer COVID ကာကွယ်ဆေးကိုအသက်17နှစ်ကနေအထက်ထိထိုးဖို့ခွင့်ပြုထားပါတယ်။ဒါ့အပြင်လည်းအခုလိုကျောင်းတွေပြန်ဖွင့်ချိန်နဲ့ Delta COVID မျိုးကွဲကြောင့်ကူးစက်မှုတွေပြန်များလာချိန်မှာမိဘအတော်များများကသူတို့ကလေးငယ်တွေအတွက်စိုးရိမ်နေကြပါတယ်။ Pfizer ကုမ္ပဏီကအခုအခါမှာမူလတိုင်းကလေးငယ်တွေအတွက်ဆေးဝါးပမာဏအနည်းငယ်နဲ့စတင်စမ်းသပ်နေပါတယ်။ COVID ကာကွယ်ဆေးထိုးခြင်းနဲ့ Maya Haber က
I also thought like if I'm vaccinated or
ကာကွယ်ဆေးထိုးပြီးရင်ပဲဖြစ်ဖြစ်ထိုးခွင့်ရရင်ပဲဖြစ်ဖြစ်ကိုဗစ်ကိုအဆုံးသတ်နိုင်မယ်ဒါမှမဟုတ်ရင်လည်းအခြေအနေပိုပြီးတော့ကောင်းလာမယ်လို့ထင်ပါတယ်အဲ့ဒါဆိုရင်တော့တငယ်ချင်းတွေနဲ့အပြင်ထွက်လည်လို့ရပါပြီ
မာယာဟာတိမ်လုံးမှာသူတယောက်သာကာကွယ်ဆေးမထိုးရသေးတာကြောင့် Pfizer ကုမ္ပဏီက Regards Tech တို့မှာကလေးတွေကိုစတင်စမ်းသပ်ထိုးပေးနေတဲ့အစီအစဉ်မှာပါဝင်ဖို့စီရင်သွင်းခဲ့ပါတယ်။မာယာရဲ့အမေအရေးပေါ်လူနာကူတာတဲ့ဆရာဝန်ဒေါက်တာနိရှာကန်ဒီက
ရှီဟက်တူအိုလ်ဒါဘရသာဘော့သ်ဟူမ်ဝါအဲလီဂျီဘယ်တူဂက်ဗက်ဆိနေတက်ဒ်
သူကိုနှစ်ယောက်စလုံးလဲကာကွယ်ဆေးထိုးပြီးသွားပါပြီ။မိသားစုထဲမှာတော့သူတယောက်ပဲမထိုးရသေးသလိုဖြစ်နေတော့ကာကွယ်ဆေးထိုးဖို့သူကစိတ်အားထက်သန်နေတာပါ။ဒါကြောင့်ဆေးထိုးခြင်းနဲ့ဆိုရင်တော့ကလေးတွေအတွက်ကာကွယ်ဆေးစပြီးတော့စမ်းသပ်ထိုးနိုင်နိုင်တဲ့နေရာမှာစီရင်ပေးဖို့ပြောခဲ့ပါတယ်။
တာမန်လူတူထိုးနေကြပမာဏရဲ့၃ပုံ၃ပုံသားကလင်းငယ်တွေကိုထိုးပေးနေတာဖြစ်ပြီးဒုတိယအကြိမ်ထိုးပြီးတဲ့အခါမှာတော့ကိုရိုနာဗိုင်းရပ်စ်ကိုတိုက်ဖျက်တဲ့ကိုရင်းခုခံအားပမာဏဟာ၁၀ရောက်သက်တူလို့ပဲအားကောင်းလာတာကိုတွေ့ရတယ်လို့ Pfizer ကုမ္ပဏီကပြောပါတယ်။ဒါကြောင့်လဲဒီအစီအစဉ်မှာပါဝင်ဖို့ရွေးချယ်ခဲ့ကြတာပါ
seeing people die from covid
covid ကြောင့်လူတွေသေကြတာနဲ့မိသားစုလိုက် covid ကူးစက်ခံရမှာကိုစိုးရိမ်နေခဲ့ရတာပါတကယ်လို့မာယာသာကာကွယ်ဆေးထိုးနိုင်ခဲ့ပြီဆိုရင်အလုံးဘေးအန္တရာယ်ကင်းမဲ့အခွင့်အရေးပိုများလာမှာပါ
ကျောင်းတွေပြန်ဖွင့်ချိန်မှာကလေးတွေအကြားယောဂကုသမှုမဖြစ်အောင်နှကောင်းစည်းတက်ဖို့ကျောင်းတွေမှာစီကံထုတ်ထားပါတယ်။ကယ်လီဖိုးနီးယားက Los Angeles KI မှာဆိုရင်လည်းကျောင်းတက်မဲ့ကလေးတွေနောက်နှစ်ဇန်နဝါရီနောက်ဆုံးထားပြီးကိုဗစ်ကာကွယ်ဆေးထိုးဖို့သတ်မှတ်ထားပါတယ်။ကိုဗစ်ရောဂါကြီးအဆုံးသတ်သွားရင်တော့ဘာတွေလုပ်မလဲဆိုတာကိုမာယာကအခုလိုပြောပါတယ
်။ Well, the first thing I'm probably going to do is
ပထမဆုံးတငယ်ချင်းတွေနဲ့ပါတီလုပ်တယ်လို့မျိုးရေကူးနောက်ပြီးတော့အတူစုအိတ်ကြမှာပါ။အဲ့ဒီလိုဖြစ်လာတဲ့အချိန်ကျရင်တော့နှကောင်းစည်းတွေလည်းတက်เสียမလို့တော့တာကြောင့်ပိုးပြီးတော့လွတ်လွတ်လပ်လပ်ပြောရမှာပါ
။ကိုရိုနာဗိုင်းရပ်စ်ဟာကလေးတွေမှာကူးစက်ခံရပြီဆိုရင်တော့မှသိပ်ရောဂါမပြင်းထန်သလိုသေဆုံးမှုလည်းလျော့နေတာကိုတွေ့ရပါတယ်။ကပ်ရောဂါစကားတွေကဆိုရင်ကလေးငယ်၅သန်းကျော်မှာကိုဗစ်ရောဂါကူးစက်ခံရပြီး460လောက်သေဆုံးခဲ့တယ်လို့ကလေးအထူးကုဆရာဝန်အဖွဲ့ AAB ကပြောပါတယ်ခင်ဗျာ။အမေရိကန်ဆိုရရဲ့အလုပ်လက်မဲ့ထောက်ပံ့ခြင်းရဆိုင်ခဲ့တဲ့အချိန်မှာပဲနိုင်ငံတကာအလုပ်ကင်ခွင်လန်း10သန်းလောက်အတွက်အလုပ်လျှောက်ကြဖို့အလုပ်မရှိတဲ့အမေရိကန်တွေကိုတိုက်တွန်းနေပါတယ်။ဒါပေမဲ့လည်းတချို့ကတော့လုပ်ငန်းခွင်ပြောင်းဝင်ဖို့အဆင်သင့်မဖြစ်ကြသေးပါဘူး။ VOA သတင်းတောက် Veronica Valdez ပြပထားတဲ့သတင်းကိုဆက်တင်ပြပေးရမယ်။ဗာဂျီးနီးယားပြည်နယ်လီးစ်ပတ်မြို့မှာကျင်းပတဲ့အလုပ်ကင်ရှာဖွေရေးအစီအစဉ်တစ်ခုမှာလုပ်ငန်းရှင်တွေရောအလုပ်လုပ်ကင်လူသူတွေအချင်းချင်းရောတွေ့ဆုံပြီးသတင်းတွေဖလှယ်ကြပါတယ်။ကယောဂါကာလမှာအမေရိကန်တော်တော်များများအလုပ်လက်မဲ့ဖြစ်ကြပြီးတော့အခုအခါအစိုးရကလည်းထောက်ပံ့ခြင်းရဆိုင်လိုက်တာကြောင့်အမေရိကန်9သန်းလောက်အလုပ်လက်မဲ့ထောက်ပံ့ခြင်းမရတော့ပါဘူး။အလုပ်လက်မဲ့ထောက်ပံ့ခြင်းဆုံးရှုံးသူလစ်ဆက်ဘတ်က
A lot of people
လုံးလမဲ့ထောက်ပံ့ခြင်းကလည်းဇယိတ်အနေချင်းပဲကံပြီးတော့အတော်များများအလုရှာကြပါသေးတယ်။ဒါပေမဲ့လည်းအင်ဝဲရာလိုအင်အာမခံခြင်းနဲ့မိသားစုကိုထောက်ပံ့ဖို့ရိကြတော့အဲ့ဒီလောက်နဲ့မလုံလောက်ပါဘူး
။အမေရိကန်တဝက်မှာအလုပ်ကင်ပေါင်း10သန်းလောက်အတွက်လုံသားအင်အားလိုအပ်နေပြီးဒီနေရာတွေမှာလုံသားအင်အားဖြည့်ဆည်းနိုင်ဖို့လုပ်ငန်းရှင်တွေအခက်အခဲတွေ့နေပါတယ်။အမေရိကမှာဒုတိယအကြီးဆုံးတဲယူပို့ဆောင်ရေးလုပ်ငန်းမှာလည်းအလုပ်ကိန်းပေါင်း400အတွက်ဝန်ထမ်းလိုအပ်နေပါတယ်။လစာကောင်းကောင်းပေးထားတဲ့ဈာမှာပဲအခုလိုကာလမှာလစ်လက်နေရဖြည့်ဆည်းနိုင်ဖို့မလွယ်ကူဘူးလဲဖြစ်နေတာပါ။ Washington Metropolitan နေမြေတဲယူပို့ဆောင်ရေးဌာနက Alberto Marino က
အများနဲ့ထိတွေ့ဆက်ဆံရမှာမျိုးကိုလူတွေကကြောက်နေပုံပေါ်ပါတယ်။ဒါပေမဲ့လုပ်ငန်းဝင်နေချာအန္တရာယ်ကာကွယ်ဖို့ချမှတ်ထားတဲ့အစီအစဉ်တွေကိုလည်းအသေးချာရှင်းပြပါတယ်။
2020မတ်လကလေးကအလုပ်လက်မဲ့တွေအထောက်ပံ့အတွက်ဒေါ်လာဘီလီယံ930ဆွဲခဲ့ပါတယ်။ဒီနှစ်အတွက်အစိုးရအသုံးစရိတ်ချမှတ်ပေးထားတဲ့ကာလအတွင်းဒေါ်လာ3ထရီလီယံအကျွေးတင်ခဲ့တာကြောင့်လည်းအလုပ်လက်မဲ့တွေအပေါ်နောက်ထပ်အထောက်ပံ့ထပ်ပေးဖို့အခက်အခဲရှိတယ်လို့အစိုးရအသုံးစရိတ်နဲ့ပတ်သက်ပြီးတော့စောင့်ကြည့်တဲ့အဖွဲ့ကပြောပါတယ်။ Mike Fakuharsin က
It was good for the economy because they could still go out.
ထောက်ပံ့ဝင်ငွေနဲ့သုံးဆွဲတာကြောင့်စီးပွားရေးလည်းပတ်ရမှာအထောက်အကူဖြစ်ပါတယ်။ဒါပေမဲ့အခုဆက်မပြေးတော့ဘူးဆိုတော့အားလုံးလုပ်ငန်းဝင်ပြောင်းဝင်ဖို့အရေးကြီးပါတယ
်။ဒါပေမဲ့လည်းအမေရိကန်ဆိုရအနေနဲ့အလုပ်လက်မဲ့ထောက်ပံ့ခြင်းပေးနေတာတွေရပ်ဆိုင်းလိုက်တာဒါမှမဟုတ်ပြည်နယ်တွေကသတင်းပတ်တိုင်းအလုပ်လက်မဲ့ထောက်ပံ့ခြင်း300ပေးနေတာတွေဟာအထူးသဖြင့်အနေဆုံးလိုအပ်ကသာပေးနိုင်တဲ့လုပ်ငန်းရှင်တွေအတွက်တော့လုံသားအင်အားဖြည့်ဆည်းရမှာအထောက်အကူဖြစ်မဲ့ဖြစ်တော့မသေးကြပါဘူး။လုပ်ငန်းရှင်တွေနဲ့အလုပ်သမားရေးရာကုစားပြုအဖွဲ့ AFL-CIO ရဲ့မူဝါဒရေးရာညွှန်ကြားမှု Demon Silvers က
jobs are not available in
so you got job kana so ga niya tor tor myan myan ma a lou khat mo niya ma shi ba mu a khu kha ma biden ne so ya ga le pi ne so ya rue a ni ne a khu ni pe yi a si sin ya mo ngwe de ga ni a lou le mae thauk pan chi set pe go le pyo tha ba de
covid ka kwe si thu pi naw pe ma raw virus myo kwe ri set ku set mu shi ni da cha lou ngan kwe pyan won bo a yi le tor tor myan myan ga twon sou ni ja da ba khmyar Washington DC မြို့တော်မှာရှိတဲ့ Lapis ဆိုတဲ့စားသောက်ဆိုင်ပန်းရှင်ဟာ Afghanistan ကနေအမေရိကကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကိုကူညီဖို့အတွက်ပစ္စည်းတွေအလူခံနေပါတယ်။အဝယ်အစားတကူရည်တန်ရှင်းပစ္စည်းတွေအပါအဝင်အိုးခွက်စတာတွေအများကြီးလက်ခံရရှိခဲ့ပါတယ်။ဒီအလူခံဌာနကိုစတင်သူကတော့စားသောက်ဆိုင်၃ဆိုင်ပန်းရှင် Fatima Pupel ပဲဖြစ်ပါတယ
်။ We are also refugees.
ကျမတို့ကလည်းဒုက္ခသည်တွေပါ။တစ်ချိန်လုံးက Afghan ကစစ်ပွဲတွေကြောင့်ထွက်ပြေးလာတာပါ။ဒါကြောင့်ဒုက္ခသည်တွေဘယ်လိုခံစားနေရမလဲဆိုတာကိုသိပါတယ်။ကျမတို့အချိန်တုန်းကတော့နင်းနေကွဲပါတယ်။အဲ့ဒီတုန်းကတော့တာလီဘန်တွေမဟုတ်ပါဘူး
။ Fatima အသက်6လသမီးအရွယ်1980ပြည့်နှစ်တွေအတွင်းသူတို့မိသားစုက Afghanistan ကနေထွက်လာကြတာပါ။အမေရိကကို1989ခုနှစ်ကတည်းကရောက်လာကြတာဖြစ်ပြီးတော့စားသောက်ဆိုင်တွေဖွင့်ထားတာပါ။အခုလိုအလူခံဌာနသတင်းကိုလူမှုကွန်ရက်မီဒီယာတွေမှာဖြန့်ခဲ့ပြီးတဲ့နောက်ကျေးဇူးတင်လွှာတွေနဲ့အလူပစ္စည်းတွေအများကြီးလက်ခံရရှိခဲ့ပါတယ်။
Both my brother and I woke up with just a social media blast of these people.
ကျမအကူနဲ့ကျမတို့နှစ်ယောက်လုံးမနဲ့နိုးလာတော့ social media မှာလူတွေအများကြီးကူညီကြတာကိုတွေ့ခဲ့ပါတယ်။ လူတန်းရုံနေမကဘူးအချိန်တွေပေးပြီးတော့စေတနာဝန်ထမ်းကူလုပ်ပေးခြင်းကြတာပါအခုလိုလူအတိုင်းဝိုင်းကအလုံးဝိုင်းပြီးတော့ကူညီတာဝိုင်းပြီးတော့လှူတာကိုမြင်ရတော့ကြည်နူးရပါတယ
်ရုပ်ဝတ္ထုပစ္စည်းတွေကိုကူညီရုံနေမကစေတနာဝန်ထမ်းတွေဟာစိတ်ပိုင်းဆိုင်ရာပါဝိုင်းကူကြပါတယ်ဒုက္ခတွေကိုအမြဲဆက်သွဲပြီးအကြံပေးတာနှစ်သိမ့်ပေးတာတွေလည်းလုပ်ကြပါတယ်ဘယ်သူမှတော့ကိုတိုင်းပြည်ကထွက်လာခြင်းတာမဟုတ်ပဲထွက်လာရရင်အမေရိကမှာအခြေတကျဖြစ်အောင်အ ਨੇ ဆုံးတခြားလူတွေကဝိုင်းကူပေးဖို့လဲအားလုံးကအဆင်သင့်ရှိနေတယ်လို့ပြောပါရခင်ဗျာ
သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့အခုတခါသိပ္ပံနဲ့နီးပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ်
ကမ္ဘောဒီးယားနိုင်ငံဖနံပင်မြို့မှာရှိတဲ့ NPIC ဖိလစ်ပိုင်အမျိုးသားပေါ်လီတက်နည်းပညာတက္ကသိုလ်ကျောင်းသားတွေဟာသူတို့မျိုးကကားကျက်တဲ့ပြဿနာကိုဖြေရှင်းဖို့နဲ့ဤသက်သမားတွေကိုအကူအညီပေးဖို့အတွက်လူကိုယ်တိုင်လိုက်ပါနိုင်တဲ့ drone ရင်ကိုတီထွင်နေတဲ့အကြောင်း Righteous သတင်းတစ်ပုဒ်ကိုအခြေခံပြီးပြောပြပေးပါမယ်ပင်မျိုးတော်ဟာကားချက်တဲ့နေရာမှာနာမည်ကြီးပါတယ်။ဒီပြဿနာကိုအပြေရှာဖို့အတွက်ကမ္ဘောဒီးယားနည်းပညာတက္ကသိုလ်ကကျောင်းသားတွေကစဉ်းစားလာကြတာပါ။တနေရာကနေတနေရာကိုကားတွေပိတ်ချက်နေတာကြောင့်အလွယ်တကူမရောက်နိုင်ပဲဖြစ်နေချိန်မှာမိုးပေါ်ကနေပြန်သွားဖို့အတွက်စိတ်ကူးကိုအကောင့်ထဲဖော်ဖို့အတွက်ကြိုးစားကြတာဖြစ်ပါတယ်။ဒီလိုသွားနိုင်မယ်ဆိုရင်မိသက်သမားတွေအတွက်ပါအဆင်ပြေစေမယ့်ရင်ကိုပါတဆက်တည်းတည်ထွင်နိုင်မယ်လို့စဉ်းစားပြီးသူတို့ရဲ့စီမံကိန်းကိုစတင်ခဲ့ပါတယ်။သူတို့တွေတည်ထွင်တဲ့ drone ရင်မှာပန်ကာက၈လုံးတက်ထားပါတယ်။ရင်မောင်းထိုင်ကုန်ကတော့သူတို့အကြောင်းကန်းလေးကကလထိုင်မှာသူတို့ရဲ့ drone ကို NPIC Human Carrier Drone NPIC လူသည် drone ရင်လို့နာမည်ပေးထားပါတယ်။သူတို့ drone ရင်ကအခုမှစမ်းသပ်ဆဲအစောပိုင်းအဆင့်မှာပဲရှိပါသေးတယ်။ဘက်ထရီလေးလုံးတက် drone ရင်လေးဟာကိုယ်လေးချိန်ပေါင်130ကျော်ကီလိုဂရမ်60ရှိတဲ့ရင်မောင်းကိုတင်ဆောင်နိုင်အောင်အတွက်လုပ်ထားတာပါလက်ရှိမှာအမြင့်ပေ73ဖြေကျော်ဖြစ်တဲ့4မီတာအမြင့်အထိပြန်တန်းနိုင်တယ်လို့အကွာဝေးမိုင်းဝက်ကျော်ကျော်10ကီလိုမီတာအတွက်ပြန်တန်းချိန်က10မိနစ်လောက်ယူပါတယ်ဖိလစ်ပိုင်အမျိုးသားပေါ်လီတက်တက္ကသိုလ်ကအသက်27နှစ်ရှိပြီဖြစ်တဲ့သရုပ်ထနှင့်ကျောင်းသားလွန်ဗန်နစ်စစ်ကသူနဲ့သူတငယ်ချင်းတစုတီထွင်လိုက်တဲ့လူသည် drone ရင်ကိုကျောင်းရှိမြခင်ပင်မှာအစမ်းမောင်းပြရင်သူတို့ဒီစီမံကိန်းကိုဘယ်လိုစပြစ်တယ်ဆိုတာကိုပြောပြပါတယ
်။ဒီကရမ်ဖုံပင်ကြီးကမြန်ကာစတေးကျလာကြမလဲပါ။အင်းကျင်းယုံဖလတ်ကြီးယုံကျန်း
ကျွန်တော်တို့ရဲ့ဖနံပင်မြို့မှာကားတွေပိတ်ချက်နေတဲ့ပြဿနာကတော်တော်ကြီးပါတယ်။အခုလို drone မဆောက်ခင်ကျွန်တော်တို့သုတေသနအရင်လုပ်ခဲ့ပါတယ်။ဒါကြောင့်ဒီ drone စီမံကိန်းပေါ်လာတာပါ။ဒီကားချက်တဲ့ပြဿနာကိုဖြေရှင်းဖို့ကျွန်တော်တို့ drone taxi အငှားယာဉ်ကိုတီထွင်ဖို့အကြံရလာကြပါတယ်။ဒါလည်းမကသေးပါဘူး။မိလောင်တဲ့အခါမိသက်သမားတွေဒီ drone ကိုသုံးပြီးမိငိမ့်နိုင်အောင်အကူအညီပေးဖို့လည်းဒါကိုတီထွင်ခြင်းကြတာပါ။ဥပမာပြောရရင်ဒီမှာကအထက်မြင့်ကြီးတွေရှိတဲ့အဆောက်အဦတွေမှာမိလောင်ပြီးဆိုမီတာထွက်ကားကမမီပဲဖြစ်နေတတ်တယ်။အဲ့ခါမျိုးမှာ drone ရင်နဲ့ရည်သေးပေးတာတို့ဒါမှမဟုတ်အ ਨੇ စုံမီတာပိုက်ကိုအထက်အမြင့်ကြီးတွေစီရောက်အောင် drone နဲ့တည်သွားပေးတာတို့လုပ်နိုင်ဖို့ပါ။
အခုလိုသူတို့တီထွင်လိုက်တဲ့ drone ကလူကိုတနေရာကနေတနေရာကိုတည်ဖို့ပေးနိုင်တယ်လို့အရေးပေါ်အခြေအနေအတွက်ပါသုံးနိုင်ဖို့အထိထည့်ပြီးစဉ်းစားထားကြတာပါ။ဒီ drone ကိုမောင်းနေတဲ့ရင်မောင်းမပါရင်အောက်ကနေအဝေးထိန်ခလုတ်နဲ့ထိန်ရမှာရမ်းနေတတ်တယ်လို့ကိုရိုင်းစမ်းသပ်မောင်းနေပြတဲ့လွန်ဗန်စစ်ကပြောပါတယ
်နောက်ကောင်အရမ်းပေးလာရင်ဟောနေပေးလာရင်ကြီးနေလို့နှင်းဆိုင်နှင်းကပေးလာရင်ဟောတတဲပြီးခေါခနေပေးလာရင်ဟောတတဲយើងមើលទៅដូចវារៀងយោលយោខ្លាំងប៉ុន្តែនៅពេលដែលយើងឡើងជីទៅនឹងវា
ដូចនេះមកតកែលុលុមកប៉ាပဲပြန်တဲ့အခါမျိုးဆိုဒီထဲမှာသူကခါရမ်းနေတတ်တယ်။ဒါပေမဲ့အဲ့ဒီ drone ထဲမှာကျွန်တော်တို့ဝင်ထိုင်လိုက်ပြီးပြန်မယ်ဆိုရင်တော့ drone ကပုံငိမ်နေတတ်တယ်။ကျွန်တော်လဲဒီလို drone နဲ့ပြန်ရတာသိစိတ်လို့ရှားပါတယ်
။၃နှစ်ကြာအောင်အချိန်ယူတိဆောက်ခဲ့ရတဲ့သ တို့ရဲ့ drone ရင်အတွက်ကုန်ကျစရိတ်ကဒေါ်လာ2000လောက်ရှိပါတယ်။တို့ရဲ့လူသေး drone ကိုစိတ်ချလက်ချအသုံးပြုနိုင်မှုအတွက်စမ်းသပ်စစ်ဆေးမှုအပြည့်လုပ်နိုင်ဖို့အချိန်နောက်ထပ်အနည်းဆုံး2နှစ်လောက်ယူရမယ်လို့လည်းတို့ကတွက်ထားတာပါ။ NPIC တက္ကသိုလ်ကသူတေသနာနဲ့ဖွံ့ဖြိုးရေးနည်းပညာဆိုင်ရာဌာနအကြီးအကဲကဆရန်ဆရီဘာသာဖြစ်ပါတယ်။တို့ကျောင်းကလောလောဆယ်မှာဒီ drone ရင်စီမံကိန်းအတွက်အရင်နှီးပို့ပြီးရဖို့အတွက်စူးစမ်းနေတယ်လို့ပြောပါတယ်။တကယ်တော့ COVID-19 ကာယောဂါဒဏ်ကိုနိုင်ငံတော်ခံစားနေရတာကြောင့်ဒီ drone ရင်စီမံကိန်းတိုးတက်ဖို့ရောစဉ်သက်မှုတွေအတွက်ပါအတော်ကြီးကိုနှောက်နှေးကြံ့ကြာခဲ့ရတာဖြစ်ပါတယ်။ဒါပေမဲ့အခုတီထွင်စမ်းသပ်နေတဲ့လူသေး drone ရင်ကလေးပြီးစီးသွားချိန်မှာတော့ဒါကိုလူတွေရဲ့နေစဉ်လှုပ်ရှားသွားလာတဲ့နေရာမှာလက်တွေ့သုံးနိုင်မယ်လို့သူတို့တက္ကသိုလ်ကမျှော်လင့်နေကြောင်းလည်းပြောပါတယ
်။ဒီជាកោការដែលបើសិនជាយើងធ្វើវាមកគ្រឿងវាអាចតម្លៃមកវាថ្លៃ
។ហូអីអីនេះអនិញ្ញេပြောយ៉ាងតែគេលុចំណរ drone យិនទិសិនក៏បែថុំមើលស្រួលយិនកងចាស្យိတ်ឫកតိတ်ជីបាដែរ។ដល់បិមេដល់គោឫកွက်ថ្មមកទិនយ៉ាងពុលុមើលស្រួលយិនတော့កងចាស្យိတ်កពូតតតាទွားណៃបាដែរ។បើចောင်းលេះស្រោឌី drone ឌីសោពុអត់ွဲ့ကျွန်တော်တို့သုတေသနလုပ်တဲ့အခါမျိုးမှာငွေသိမ့်လိုတာကြောင့်ပါ။ဒါကြောင့် drone ကိုဒီဇင်းမဲ့တိဆောက်မဲ့ဆိုရင်ဈေးကပိုကြီးနေတာဖြစ်ပါတယ်
။သုတေသနဌာနအကြီးကဲဆရိဘတ်တရဲ့အဆိုအရမိသက်သမားတွေမိညံ့ရမှာသုံးတဲ့ drone ရင်ကိုလည်းသူတို့အကြောင်းကနေတိဆောက်ဖို့စီစဉ်ထားတယ်လို့ပြောပါတယ်။အဲ့ဒီမိသက်သမားသုံး drone စီမံကိန်းအတွက်ကတော့ဒေါ်လာ4000လောက်ကုန်ကျနိုင်တယ်လို့ဆိုပါတယ်။ဒါအပြင်သူတို့ကျောင်းကကနဦးတိဆောက်ထားတဲ့လူသေး drone အတွက်လဲပန်ကာရီထပ်ပြီးထည့်တာလို့စမ်းသပ်မှုတွေထပ်လုပ်ပြီး drone ရဲ့လောက်ကင်နှံစွန်းတက်လာဖို့ရောပုံစံဒီဇိုင်းပိုးပြီးကောင်းလာစေဖို့ပါဖိလစ်ပိုင်အမျိုးသား politic ကျောင်းကကျောင်းသားတွေစူးစမ်းနေကြတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆက်ရအောင်
သေဘနဲ့နိပညာကဏ္ဍမှာလူသေး drone ရင်အကြောင်းကိုဒေါခင်မျိုးသက်ကပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ VO ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းတယ်တည်သချင်းတောင်းခြင်းတယ်ဆိုရင်တော့ VO ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com မှာလည်းစာရေးသားနိုင်ပါတယ်သတင်းတူတွေပေးပို့လို့ရဆိုရင် VO ရဲ့ Facebook chat box မှာလာပြီးတော့စာရေးပေးပို့နိုင်ပါတယ်အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပဲပြောပြမှာဖြစ်ပါတယ်
American, Japan, India နဲ့ Australia လေးနိုင်ငံခေါင်းဆောင်တွေဟာ Indo-Pacific ဒေသရင်းဒီမိုကရေစီရေးကိုကာကွယ်စောင့်ရှောက်ကြဖို့အတွက်တောက်ကြန်နေဆွေးနွေးပွဲကနေတန်တိထံချမှတ်ခဲ့ကြပါတယ်။ American သမ္မတ Joe Biden က Indo-Pacific ဒေသရင်းလုံခြုံရေးပူးပေါင်းဆောင်ရွက်တဲ့ India, Japan နဲ့ Australia လေးနိုင်ငံပါဝင်တဲ့ Quad အဖွဲ့ခေါင်းဆောင်တွေနဲ့လူကိုယ်ရိုင်တွေ့ဆုံတဲ့ထိပ်သီးဆွေးနွေးပွဲကိုသမ္မတအင်ဗျူမှာလက်ခံကျင်းပခဲ့တာဖြစ်ပါတယ်။အခုနယူးယောက်ကုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံကိုစားပြုသူမိန်ကွန်းပြောကြားဖို့မရှိဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရ Stephen Dujarric ကပြောကြောင်း Reuters သတင်းမှာဖော်ပြပါတယ်။လက်ရှိမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကလည်းဒီညီလာခံမှာမြန်မာကိုယ်စားလှယ်မိန်ကွန်းပြောကြားမှာမဟုတ်ကြောင်း Reuters ကိုပြောကြားခဲ့တာပါ။ဒီညီလာခံရဲ့အစ်မင်ကိုယ်စားလှယ်ဆွေးနွေးပွဲတွေမှာမြန်မာကိုယ်စားလှယ်မိန်ကွန်းမပြောသေးရကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်နေရာမှာဥကြုံမုံထွန်းဆက်ရှိနေမှုကိုကန့်ကွက်မှာမဟုတ်ဘူးလို့တရုတ်ရုရှားတို့နဲ့အမေရိကန်တို့ကြားနားလည်မှုတစ်ခုရရှိခဲ့ကြောင်းတန်တမန်အတိုင်းဝန်ကပြောကြားပါတယ်။ Granger ဒုက္ခတဲ့ပြဿနာဟာ9နှစ်ကြာရှိလာပေမယ့်အခုချိန်ထိမဖြေရှင်းနိုင်သေးတာဟာကြောင့်နိုင်ငံတကာအတိုင်းဝန်ကနေဝိုင်းဝန်းကူညီကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် Sheikh Hasina ကကုလသမဂ္ဂမှာပြောကြားခဲ့ပါတယ်။ American နိုင်ငံတောင်ပိုင်း Tennessee ပြည်နယ် Memphis မြို့Colierville ရက်ွက်ကခရိုဂါကုံစုံဆိုင်မှာအမျိုးသမီးတူတေဆုံးပြီး14ဦးဒဏ်ရာရခဲ့တဲ့ပြစ်ခတ်မှုမှာတနတ်သမားဟာမြန်မာဒုက္ခတဲ့မိသားစုတစုကဖြစ်တယ်လို့ရဲတပ်ဖွဲ့နဲ့နှိဆက်သူတွေကိုကိုးကားပြီးသတင်းတွေမှာဖော်ပြပါတယ်။တနတ်သမားဟာလူကုန်တဲ့ရက်ွက်ကကုံစုံဆိုင်မှာဆူရှိလုပ်ငန်းလုပ်နေတဲ့ထန်အုပ်စုစုဖြစ်ပြီးပြစ်ခတ်မှုအတွင်းသူ့တနတ်ဒဏ်ရာရအနေနဲ့တေဆုံးသွားတယ်လို့ရဲကပြောပါတယ်။
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာ ရုပ်သံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာခမ်မီနဲ့အိုင်ဗင်နစ်အိုင်ဗင်နော့ဖ်တို့ဖြစ်ကြပါတယ်။ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလှိုင်းဒိုမီတာ25 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်တင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းရောက်ပါခင်ဗျာ။
This program has come to you from the Voice of